Welcome to the Voice of America in Burmese.
မင်္ဂလာများကျမ်းမာသောတာရှင်များရှင် VOA American တန်ရဲ့2022ခုနှစ်ဇန်နဝါရီလ10ရက်တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းတူမီတာ1925 32နဲ့လိုင်းလမ်းမီတာ190ရူကနေစတင်ထုတ်လွှင့်ပေးနေပါပြီရှင်ကျမများသတင်းအောင်ပါဒီကနေ့ညပိုင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုမတ်စုမွန်နဲ့အတူတင်ပြပေးပါမယ်ရှင်ဗြိတိန်မှာလက်ရှိကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးတရက်ကိုလူနှစ်သိန်းထိုးနှံပေးနေတာကနေဆက်ပြီးတော့တစ်ပတ်မှာလူနှစ်သန်းအထိထိုးနှံပေးနိုင်မှုစီစဉ်နေပါတယ်။ယောဂကုသနိုင်ခြင်းများသူတွေကို February လအလယ်လောက်မှာနောက်ဆုံးထားပြီးတော့ကာကွယ်ဆေးထိုးနိုင်မှုလိုအပ်တယ်လို့ဒီသတင်းပတ်ထဲကာကွယ်ဆေးထိုးနှံပေးတဲ့စင်တာကြီးတွေကိုဖွင့်လှစ်သွားမယ်လို့လည်းကျန်းမာရေးဝန်ကြီး Matt Hancock ကဒီကနေ့ပြောပါတယ်။COVID-19 ကာကွယ်ဆေးထိုးနှံမှုဆုံးဖြတ်ချက်ကအမျိုးသားရေးကျင့်ဝတ်နဲ့သက်ဆိုင်တယ်လို့ပုတ်ရဟန်မင်းကြီး Francis ကပြောပါတယ်။ဒါကမိမိကျန်းမာရေးအတွက်အပြင်အသက်နဲ့ပါအလဲအထက်လုပ်ရမယ့်ကိစ္စဖြစ်တယ်လို့တခြားသူတွေအသက်အန္တရာယ်နဲ့လည်းသက်ဆိုင်တယ်လို့ပိုယဟန်မင်းကြီးကအီတလီရုပ်သံကိုပြောတာပါ Vatican City မှာဒီသတင်းပတ်ထဲကာကွယ်ဆေးတွေဆက်ပြီးတော့ထိုးနှံမှုပြင်ဆင်ထားပြီးပိုယဟန်မင်းကြီး Francis ကိုယ်တိုင်ဆေးထိုးခံဖို့စီရင်ပေးထားပြီးဖြစ်တယ်လို့လည်းသူကပြောပါတယ်Johns Hopkins Coronavirus သုတေသနစင်တာစီရင်တွေအရအခုထိတကဘာလုံး Coronavirus ကူးစက်သူ89သန်းကျော်ရှိပါတယ်အမေရိကန်နိုင်ငံမှာ COVID-19 ကူးစက်သူ22သန်းကျော်နဲ့ကူးစက်မှုနှုန်းအများဆုံးဖြစ်ပြီးအိန္ဒိယက10သန်းကျော်နဲ့ဘရာဇီးမှာ8သန်းကျော်ရောဂါကူးစက်ခံထားရပါတယ်ရှင်။ပြီးခဲ့တဲ့ပုဒ်တဟူးနေ့တုန်းကအမေရိကန်လွှတ်တော်အဆောက်အအုံနဲ့စီးနင်းဝင်ရောက်တဲ့သူတွေနဲ့ပါဝင်ခဲ့သူတွေကိုထပ်ပြီးတော့ဖမ်းဆီးလိုက်ပါတယ်။ဒီစုပူမှုအဓိကရုံးမှာပါဝင်ခဲ့တဲ့နောက်ဗာဂျီးနီးယားပြည်နယ် Republican လွှတ်တော်အမတ် Derek Evans လည်းသူရာထူးကနှုတ်ထွက်ချောင်းစာတစ်ချောင်းရေးသားပြီးတော့မနေ့တုန်းကပြည်နယ်အုပ်ချုပ်ရေးမှူးJim Justice Seagull ပြပခဲ့ပါတယ်။ Evans ကလွတ်တော်အဆောက်အုံတွေကိုဝင်ရောက်တဲ့အချိန်မှာ Facebook ကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာပါ။သူ့ကိုတားမြစ်နေမိတဲ့ဝင်ရောက်မှုနဲ့လွတ်တော်ရဲ့တရားဥပဒေမဲ့ပြုမှုမှုတွေနဲ့တရားစွဲဆိုထားပြီးပြစ်မှုထင်ရှားရင်အစိုးရအကြမ်းတောင်မှထောင်ဒဏ်တစ်နှစ်ခွဲကြာခံရမှာဖြစ်ပါတယ်။ဒါပြင်အောက်လွတ်တော်ဥက္ကဋ္ဌ Nancy Pelosi ရဲ့ရုံးခွင့်နဲ့အထီးဝင်ရောက်ခဲ့တဲ့ Arkansas ပြည်နယ် Little Rock Richard Barnett ဆိုသူကိုလည်းတောက်ကြနေမနေ့ပိုင်းကဖမ်းဆီးလိုက်ပါတယ်။သူကတော့တားမြစ်နေမိတဲ့ဝင်ရောက်စုပူလှုပ်ရှားမှုလွတ်တော်တဲ့တရားဥပဒေမဲ့ပြုမှုမှုနဲ့ပြည်သူပိုင်ငွေကြေးပိုင်ဆိုင်မှုနဲ့စာရွက်စာတမ်းတွေကိုခိုးယူမှုနဲ့တရားစွဲဆိုထားပါတယ်။ဘာနက်မှာအပြည့်ရှိကြောင်းထင်ရှားရင်သူဟာထောင်ဒဏ်တစ်နှစ်အထိကြာခံရနိုင်ပါတယ်။အခုစုပူမှုနဲ့ပတ်သက်လို့သူတို့နှစ်ဦးကို Washington DC ပြည်ထောင်စုတရားရုံးမှာတရားစွဲဆိုထားပါတယ်။နောက်ထပ်ဒီအဒီကီယုံးမှာပါဝင်ခဲ့သူတွေနဲ့ညမထွက်ရအမိန့်ချိုးဖောက်သူလူ40လောက်ကို DC ဒေသဆိုင်ရာတရားရုံးချုပ်မှာဆွဲချက်တင်ထားပါတယ်။American Congress လွတ်တော်ရေးကိုလူဦးကြီးဝင်ရောက်စီးနှင်းအောင်လှုံ့ဆော်ခဲ့တယ်ဆိုတဲ့ဆွဲချက်နဲ့သမ္မတ Donald Trump ကိုလွတ်တော်ကနေအရေးယူဖို့အရှိန်မြင့်လှုံ့ဆော်နေပါတယ်။သမ္မတကိုတရားစွဲဆိုမှုကိုတနင်္လာနေ့အစောဆုံးထားပြီးစတင်လှုံ့ဆော်မယ်လို့ American အောက်လွတ်တော် Democrat အမတ်တွေကစနေနေ့ကပြောဆိုခဲ့ပါတယ်။သမ္မတကိုတရားစွဲဆိုရေးဆွဲချက်တွေကိုအောက်လွတ်တော်အမတ်ပေါင်း180ကပူးတွဲအစုပြုတင်သွင်းမယ်လို့အဲ့ဒီဆွဲချက်တွေကိုပြင်ဆင်ရေးသားရမှာပါဝင်သူကယ်လီဖိုးနီးယားပြည်နယ်အောက်လွတ်တော်အမတ် Ted Lieu ကပြောပါရယ်အောက်လွတ်တော်ဥက္ကဋ္ဌ Nancy Pelosi နဲ့လုပ်ဖော်ကိုင်ပဲအမတ်တွေကဇန်နဝါရီလ20ရက်နေ့မတိုင်ခင်သမ္မတကိုရာထူးကဖယ်ရှားဖို့လူလာနေရပါဒါပေမဲ့လက်ရှိ Republican တွေကြီးစိုးထားတဲ့အထက်လွှတ်တော်ရဲ့ထောက်ခံမှုကိုတော့ရနိုင်ပွဲရမရှိပါဘူးAmerican ပြည်ထောင်စုဂျော်ဂျီယာပြည်နယ်အတ္လန်တာကထိပ်တန်းဖက်ဒရယ်အစိုးရရှင်းနေကိုအထက်လွှတ်တော်တကြောပြန်ရွေးကောက်ပွဲမတိုင်ခင်နှုတ်ထွက်ဖို့သမရအင်ဖြူရောကဖိအားပေးခဲ့တယ်လို့ The Wall Street Journal ကတင်းငွနေနေကရေးသားပါတယ်။ရွေးကောက်ပွဲမှာမဲမတမာမှုတွေရှိခဲ့တယ်ဆိုတော့သမရထရမ့်ရဲ့တက်တည်အထောက်အထားမပါတဲ့ဆွဆွဲချက်တွေကိုစစ်ဆေးရမှာဖက်ဒရယ်အစိုးရရှင်းနေကလှုပ်တင်တဲ့လောက်မလုပ်ခဲ့ဘူးဆိုပြီးအင်ဖြူရောဘက်ကနှုတ်ထွက်ရေးဖိအားပေးခဲ့တာလို့သတင်းစာမှာရေးပါတယ်တမရထရမ့်ခန့်အပ်ခဲ့တဲ့ဂျော်ဂျီယာမြောက်ပိုင်းခံအမေရိကန်တရားသူကြီး PG ယုတ်တည့်ရဲ့နှုတ်ထွက်ပြီးနောက်တည့်ရမှာပဲအတ္လန်တာတရားရေးဌာနကိုဥဆောင်ဖို့ဖက်ဒရယ်အစိုးရရှိနေတဲ့တူခန့်အပ်ရေးအမေရိကန်တရားရေးဌာနကအင်္ဂါနေ့ကရွေးချယ်ရထားခဲ့ပါတယ်မကြသေးခင်ကတမရထရမ့်နဲ့ဂျော်ဂျီယာပြည်နယ်အုပ်ချုပ်ရေးဌာနအတွင်းဝင်တို့တယ်လီဖုန်းဆက်သွယ်ပြောဆိုတဲ့အချိန်တမရထရမ့်ကဂျိုးဘိုင်ဒန်ကိုရှုံ့နှိမ်ခဲ့တဲ့နိုဝင်ဘာ3ရက်ရွေးကောက်ပွဲရလဒ်ကိုပြန်ပြင်နိုင်ရေးလိုအပ်တဲ့မဲအီအတွက်ရှာဖို့ပြည်နယ်အရာရှိတွေကိုပြောဆိုခဲ့ပြီးရှေ့နေဖက်နဲ့ပတ်သက်လို့ရည်ညွှန်းပြောဆိုသွားတာတွေ့ရတဲ့အတွက်ဖက်ရဲ့နှုတ်ထွက်ရေးကိုအများကအယုံစိုက်ခဲ့ပါတယ် သတင်းဌာနအတော်များများရခဲ့တဲ့မှတ်တမ်းတွေအရသမ္မတထရမ့်ကဖက်ရဲ့အမည်ကိုထုတ်ဖော်မပြောပေမဲ့တယ်လီဖုန်းဆက်တဲ့အချိန်ဂျော်ဂျီယာမှာထရမ့်ကိုမလူလားတဲ့ရှင်နေဆိုပြီးတော့အပြစ်တင်ပြောဆိုသွားတာတွေကိုတွေ့ရပါတယ်။ဒီကိစ္စနဲ့ရင်းနှီးသူတွေကိုကိုးကားထားတဲ့ The Wall Street Journal ရဲ့ရေးသားချက်အရသမ္မတထရမ့်ကြီးနဲ့လောက်တဲ့အထိမဲမတမာမှုတွေရှိခဲ့တဲ့ဆိုတဲ့ဆွဆွဲချက်ကိုအရေးယူလုပ်ကင်ခြင်းမရှိတာကြောင့်ဖက်ကိုနှုတ်ထွက်ဖို့အိမ်ဖြူတော်ညွှန်ကြားချက်ကိုတရားရေးဌာနထိတ်တန့်အရာရှိတူကအကြောင်းကြားခဲ့တယ်လို့ဖော်ပြထားပါတယ်။အိမ်ဖြူတော်ကဒီကိစ္စနဲ့ပတ်သက်လို့တစုံတရာမှတ်ချက်ပေးဖို့ညှင်းဆိုထားတယ်လို့တရားရေးဌာနကလည်းရိုက်တာသတင်းဌာနရဲ့မေးမြန်းချက်ကိုတုံ့ပြန်ခြင်းမရှိပါဘူးရှင်။
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင်ဗျ။
ရှင်များရှင်ကျမစုမောမှာဆက်ပြီးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတင်ပြပေးပါမယ်။ဒီမိုကရေစီနိုင်ငံတွေဖြစ်တဲ့အမေရိကန်ပြည်ထောင်စုနဲ့ထိုင်ဝမ်တို့ကြားတရားဝင်မဟုတ်သေးတဲ့နှစ်နိုင်ငံဆက်ဆံရေးကောင်းအောင်တည်ဆောက်နေချိန်မှာပဲအမေရိကန်အရာရှိတွေနဲ့ထိုင်ဝမ်တာဝန်ရှိသူတွေကြားဆက်ဆံခွင့်ကန့်သက်ထားတာတွေကိုအမေရိကန်ဘက်ကဖြေလျှော့ပေးလိုက်ပါတယ်။ဒီပေါ်မှာထိုင်ဝမ်ဘက်ကကြိုးဆိုပေမဲ့လို့တရုတ်ကတော့အမျက်ထွက်စေနိုင်ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနအနေနဲ့အမေရိကန်နဲ့ထိုင်ဝမ်နှစ်နိုင်ငံတပ်တမန်တွေကြားအခြေစိုက်ဖွဲ့ဝင်တွေနဲ့တခြားအစိုးရတာဝန်ရှိသူတွေအပြန်အလှန်ဆက်ဆံမှုတွေကိုဆယ်စုနှစ်နဲ့ချီတင်းကျပ်ကန့်သက်ခဲ့တာပါ။အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကထိုင်ဝမ်ဟာယုံကြည်စိတ်ချရတဲ့မိတ်ဖက်နိုင်ငံဖြစ်တယ်လို့ရည်ညွှန်းပြောဆိုခဲ့ပြီးတော့အမေရိကန်အစိုးရပိုင်းအေဂျင်စီတွေအနေနဲ့အရင်တုန်းကအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကထိုင်ဝမ်နဲ့ပတ်သက်ပြီးတော့ဆက်ဆံရေးအတွက်ထုတ်ပြန်ထားတဲ့လမ်းညွှန်ချက်တွေကိုပြန်စင်းစားသုံးသပ်ဖို့ကိုလည်းတိုက်တွန်းထားပါတယ်။ဆယ်စုနှစ်နေတဲ့ချီပြီးတော့အမေရိကန်ထိတ်တန်းခေါင်းဆောင်တွေအမေရိကန်စစ်ဘက်ဆိုင်ရာအရာရှိကြီးတွေကိုထိုင်ဝမ်ကိုခရီးသွားခွင့်ပိတ်ပင်ခဲ့တယ်လို့ထိုင်ဝမ်သမ္မတဒုသမ္မတနဲ့ထိုင်ဝမ်ကာကွယ်ရေးနိုင်ငံသားရေးဝန်ကြီးတွေကိုအမေရိကန်ပြည်ထောင်စုစီကိုလာရောက်ခွင့်ကိုလည်းတားမြစ်ထားတာပါ။အခုလိုမျိုးဆယ်စုနှစ်နဲ့ချီပြီးခွဲခြားဆက်ဆံခံရတာတွေကိုပယ်ဖျက်ပေးလိုက်တဲ့အတွက်နှစ်နိုင်ငံကြားဆက်ဆံရေးအတွက်တကယ့်ကိုနေရူးပါပဲ။ရလာမယ့်ခွင့်ရေးတွေအတွက်လည်းဂုဏ်ယူပါတယ်လို့အမေရိကန်နိုင်ငံဆိုင်ရာထိုင်ဝမ်ကိုယ်စားလှယ်ရုံးကတွစ်တာကနေရေးသားပါတယ်။ဒီလိုရကမှန်ကန်တဲ့ခြေလှမ်းဖြစ်ပေမဲ့လို့ဒါကလုံးတဲ့တဲ့အချိန်ဖြစ်ရလားဆိုတာကိုတော့အကဲခတ်တွေဘက်ကမေးခွန်းထုတ်နေကြပါတယ်ရှင်။ပါကစ္စတန်နိုင်ငံတဝန်းလုံးမှာတော့ညာလုံးပေါက်လျှက်စစ်မှုအကြီးအကျယ်ပြတ်တောက်မှုကြီးဖြစ်ပွားခဲ့ပြီးတော့ဒီကနေ့တနင်္ဂနွေနေ့မှာတော့နိုင်ငံရဲ့နေရာတချို့မှာလျှက်စစ်မှုပြန်ရပါတယ်။နိုင်ငံတဝန်းကအစ္စလာမဘတ်မြို့တော်အပါအဝင်ကရာချီလိုအဓိကစီးပွားရေးမြို့ကြီးတော်တော်များများမှာနေထိုင်နေလူပေါင်းသန်း220ဟာနာယီတွေနဲ့ချီပြီးတော့လျှက်စစ်မှုပြတ်တောက်တဲ့ဒဏ်ကိုခံခဲ့ရတာပါ။တနင်္ဂနွေနေ့မနက်အစောပိုင်းကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတော့စွမ်းရင်ဝင်ကြီးအိုမတ်ခန်းကစနေညကဖြစ်ပွားတဲ့ဒီလျက်စစ်ပြတ်တောက်မှုဟာပါကစ္စတန်တောင်ပိုင်းမှာရှိတဲ့ကာတူးလျက်စစ်တအားပေးယုံကနှီးပညာပိုင်းဆိုင်ရာမှားယွင်းချိုယွင်းမှုကြောင့်ဖြစ်တယ်လို့ပြောဆိုထားပါတယ်။နိုင်ငံတော်ကဆက်သွယ်ထားတဲ့လျက်စစ်လမ်းကြောင်းစနစ်တွေမှာတစ်စက္ကန့်ပိုင်းလေးအထွန်းမှာပဲမှားယွင်းမှုဖြစ်လိုက်တာနဲ့ကာကွယ်ပေးနိုင်တဲ့လုံခြုံရေးစနစ်ကြောင့်ဒါအားပေးယုံအလုံးကိုအလိုတရောဖျက်ချလိုက်တာမို့အခုလိုမျိုးလျက်စစ်မီးပြတ်တောက်မှုဖြစ်ခဲ့ရတာလို့လဲစွမ်းရင်ဝင်ကြီးကရှင်းလင်းပါတယ်။ဒီလျက်စစ်စွမ်းရင်ပြတ်တောက်မှုကြောင့်ပါကစ္စတန်တနိုင်ငံလုံးအင်တာနက်လိုင်းဆက်သွယ်မှုတွေကိုပါထိခိုက်ပြီးတော့အင်တာနက်လိုင်းဆက်သွယ်မှုပုံမှန်ထက်ကို62ရာခိုင်နှုန်းလောက်ပဲရပါတယ်လို့အင်တာနက်ဆက်သွယ်မှုစောင့်ကြည့်သူတွေကပြောပါတယ်။ပါကစ္စတန်နိုင်ငံမှာအရင်တုန်းကလည်းဒီလိုပဲတနိုင်ငံလုံးအတိုင်းအတာနဲ့လျက်စစ်မီးပြတ်တောက်မှုတွေနဲ့ရင်ဆိုင်ခဲ့ရပြီးတော့နိုင်ငံတော်ဝန်ဖြန့်မြူးပေးတဲ့စနစ်မကောင်းတာကြောင့်လို့ပြစ်တင်ဝေဖန်ခံရပါတယ်ရှင်။မနေ့စနေနေ့နေ့လယ်ပိုင်းတုန်းကအင်ဒိုနီးရှားနိုင်ငံဂျကာတာကနေထွက်ခွာပြီးရေထဲကိုပြတ်ကျသွားတဲ့ခီးတဲ့62ယောက်လိုက်ပါသွားတဲ့အင်ဒိုနီးရှားဆရီဝီဂျာရာလေကြောင်းလိုင်းပေါ်ကနေပြီးတော့ရေပေါ်ဘောလုံးပေါ်လာတဲ့လူခန္ဓာကိုအပိုင်းစားတွေလေရင်ပြအပိုင်းစားပစ္စည်းတွေနဲ့အဝတ်အစားတွေကိုအင်ဒိုနီးရှားစစ်တပ်ရင်ခုန်သမားတွေရှာဖွေဆက်ယူနေပါတယ်။ Boeing 737 အင်ဒိုနီးရှားလေယာဉ်ဟာစနေနေ့နေ့လယ်ပိုင်းတုန်းကအင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်ကနိုင်ငံတကာလေဆိပ်ကနေပြန်တန်းထွက်ခွာသွားပြီးတော့4မိနစ်အကြာလေးမှာရေထဲကိုဆိုင်စင်းပြီးပြတ်ကျသွားတာဖြစ်ပါတယ်။အချက်ပြအမှတ်အသားကိုစစ်တပ်ရေရင်ကတွေ့ရှိခဲ့ပြီးတော့ပင်လယ်ရေမျက်နှာပြင်အောက်23မီတာဝန်းကျင်လောက်မှာပြတ်ကျသွားတဲ့လေယာဉ်အပိုင်းစာကို ရင်းငုံသမားတွေရှာဖွေတွေ့ရှိခဲ့ပါတယ်လို့အင်ဒိုနီးရှားစစ်ဦးစီးချုပ်ခါဒီတန်ဂျန်တို့ကတနင်္ဂနွေနေ့မှာပြောပါတယ်သူတို့ဆက်သွယ်ကြခဲ့တဲ့ဒီအချက်ပြစစ်ကနေကတော့ပြက်ကျသွားတဲ့လေရင်ကထွက်လာတဲ့အတန်းတိုင်းလားလေရင်ချက်လက်မှတ်တမ်းကလားဆိုတာကိုတော့အတိအကျမသိကြသေးပါဘူးအင်ဒိုနီးရှားသမ္မတချုပ်ကိုဝီဒိုတို့ကတော့သူ့အနေနဲ့အလွန်အမင်းစိတ်ထိခါတာပါကြောင့်လည်းလေရင်ပြက်ကျတဲ့ထဲပါသွားသူတွေပြန်ရှာဖွေတွေ့ရှိနိုင်မှုအင်ဒိုနီးရှားနိုင်ငံသားတွေအားလုံးအတူတကွဆုတောင်းပေးကြပါလို့မြစ်တာရက်ခံထားပါတယ်ဒါပေမဲ့လို့ရဟတ်ယင်နေနဲ့ရောစစ်ရေးယင်နဲ့ပါပိုက်စိတ်တိုက်ရှာဖွေနေပေမဲ့အသက်ရှင်သူကြံ့ရင်နိုင်ချေမျောလင့်ချက်ကတော့မရှိတော့ပါပဲခရီးစဉ်နဲ့လေရင်အမှုရန်ပါဝင်62ဦးလုံးဟာအင်ဒိုနီးရှားနိုင်ငံသားတွေဖြစ်ပြီးတော့အဲ့ဒီထဲမှာကလေးငယ်10ဦးပါပါတယ်လို့အင်ဒိုနီးရှားအာဏာပိုင်တွေကပြောပါတယ်လေရင်ပြက်ကျရတာကတော့ဆိုးဝါးလာတဲ့ရာသီဥတုကြောင့်လားလေရင်မောင်းကြောင့်လားဒါမှမဟုတ်လင်းချွေရင်ချက်ကြောင့်လားဆိုတဲ့ဖြစ်နိုင်ခြေတွေအများကြီးရှိပေမဲ့လို့အကြောင်းရင်းကိုပြောနိုင်မို့တော့စောသေးတယ်လို့ဂျာကာတာအခြေစိုက်လေချောင်းဆိုင်ရာသုံးသက်သူဂယ်ရီကပြောဆိုထားပါတယ်။လင်းရဲ့ချက်လက်သိမ်းထားတဲ့မှတ်တမ်း Black Box ကိုရှာဖွေတွေ့ရှိရင်တော့အကြောင်းရင်းကိုသိနိုင်မယ်လို့လည်းပြောပါတယ်ရှင်။ပြီးခဲ့တဲ့သတင်းပတ်တုန်းကဟောင်ကောင်မှာဒီမိုကရေစီရေလှုပ်ရှားသူတွေနဲ့ထောက်ခံသူတွေပါဝင်စုစုပေါင်း55ယောက်ကိုဖမ်းဆီးထိန်းသိမ်းခဲ့တဲ့အပေါ်အမေရိကန်ပြည်ထောင်စုဗြိတိန်နိုင်ငံအော်စတြေးလျနိုင်ငံကနေဒါနိုင်ငံတို့အနေနဲ့အလွန်အမင်းစိုးရိမ်မှာကြောင်းနိုင်ငံ၄နိုင်ငံကနိုင်ငံသားရေးဝန်ကြီးတွေပူးတွဲကြေညာချက်ထုတ်ပြန်ပါတယ်။တရုတ်ပြည်မကြီးကချမှတ်ပြီးတော့ဟောင်ကောင်မှာအသစ်ပြထမ်းထားတဲ့ဟောင်ကောင်လုံခြုံရေးဆိုင်ရာဥပဒေအရအတိုက်ခံနေပေါ်နှိမ်နှင်းမှုတွေထဲမှာလွန်ခဲ့တဲ့6လကနေစလို့ဒါကတော့အကြီးမားဆုံးလူအစုလိုက်ပြုံလိုက်ဖမ်းဆီးမှုဖြစ်ပါတယ်။ဒါကဟောင်ကောင်လုံခြုံရေးဆိုင်ရာဥပဒေကိုအသုံးချပြီးတော့မတူညီတဲ့နိုင်ငံရေးအမြင်သုံးသပ်သူတွေကိုနှိပ်ကွပ်တဲ့လုပ်ရပ်ဖြစ်တယ်လို့နိုင်ငံသားရေးဝန်ကြီး၄ဦးရဲ့ပူးတဲ့ကြေညာချက်ထဲဖော်ပြပါတယ်။ဟောင်ကောင်လူမှုအနေနဲ့မတရားသဖြင့်ဖမ်းဆီးအရေးယူခံရတာတွေကိုစိုးရိမ်မှုကင်းစေမဲ့ဥပဒေကြောင့်အရာလွတ်လပ်ခွင့်အာမခံချက်တွေကိုဟောင်ကောင်နဲ့တရုတ်အာဏာပိုင်တွေအနေနဲ့လေးစားသင့်ပါတယ်လို့လည်းနိုင်ငံသားရေးဝန်ကြီးတွေကတိုက်တွန်းထားပါတယ်ရှင်။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ VOA မြန်မာပိုင်းရဲ့2022ခုနှစ် January 10ရက်တနင်္ဂနွေနေ့ညရဲ့နောက်ဆုံးရသတင်းတွေအပတ်စဉ်ကဏ္ဍတွေနဲ့အတူ VOA မြန်မာပိုင်းဌာနမှူးရဲ့ဂျပန်အစိုးရအထူးကိုယ်စားလှယ်နဲ့ဆက်သွယ်မေးမြန်းခန်းကိုလည်းဇက်တိုက်နားဆင်ရဖို့ရှိပါတယ်ရှင်
။ Pfizer ကထုတ်တဲ့ COVID-19 ကာကွယ်ဆေးဟာ Britain နဲ့တောင်အာဖရိကနိုင်ငံမှာဖြစ်နေတဲ့ကူးစက်မြန်းကိုရိုနာဗိုင်းရပ်စ်မျိုးကွဲသစ်နှမျိုးထဲမှာတွေ့ရတဲ့သဏ္ဍန်ပြောင်းလဲမှုကိုကာကွယ်ပေးနိုင်တယ်လို့လေလာတွေ့ရှိချက်အသစ်ကပြောပါရယ်ဒီဗိုင်းရပ်စ်မျိုးကွဲသစ်တွေကိုအခုခါတခြားနိုင်ငံတွေမှာလည်းတွေ့လာနေရပြီးကမ္ဘာတစ်ဝန်းမှာစိုးရိမ်မှုတွေလည်းဖြစ်ပေါ်နေပါရယ်အပြီးသတင်းဆောင်မကိုအခြေခံပြီးတော့ကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာဗြိတိန်နဲ့တောင်အာဖရိကတွေ့ရှိတဲ့ဗိုင်းရပ်စ်မျိုးကွဲသစ်တွေရဲ့ကူးစက်နိုင်စွာတိုးလာနေတဲ့ပုံမှာစိုးရိမ်မှုတွေကြောင့်ဗိုင်းရပ်စ်ထိန်းချုပ်ဖို့အတွက်လူတွေကိုအိမ်ထဲမှာပဲနေကြဖို့နောက်ထပ်ကန့်သတ်မှုတွေချမှတ်လာနေပါရယ်တောင်အာဖရိကနဲ့ဗြိတိန်ကဗိုင်းရပ်စ်မျိုးကွဲတွေဟာမတူပေမဲ့ N501Y ဆိုတဲ့သဏ္ဍန်ပြောင်းလဲမှုတော့တူတယ်လို့သိပ္ပံပညာရှင်တွေကပြောပါတယ်။ဒါကဗိုင်းရပ်စ်ရဲ့မျက်နှာပြင်ပေါ်ကပရိုတိန်းတစ်ခုမှာအနည်းငယ်ပြောင်းလဲမှုဖြစ်ပြီးတော့အဲ့ဒီအချက်ကြောင့်အနုံကိုလွယ်လွယ်ကူကူကူးစက်စေတာဖြစ်တယ်လို့လည်းယုံကြည်နေကြပါတယ်။ဒါပေမဲ့ကမ္ဘာတစ်ဝန်းမှာဖြန့်ဝေလိုက်တဲ့ကာကွယ်ဆေးအများစုကအဲ့ဒီပရိုတိန်းကိုတီးပြီးတော့တိုက်ဖြတ်နိုင်အောင်လုပ်ထားတာဖြစ်တယ်လို့ပြောပါတယ်။ Pfizer ဆေးကုမ္ပဏီနဲ့ American နိုင်ငံTexas ပြည်နယ် Galveston မြို့မှာရှိတဲ့ Texas တက္ကသိုလ်ဆေးပညာဌာနကသုတေသီတွေဟာသဏ္ဍန်ပြောင်းလဲမှုတွေကကာကွယ်ဆေးရဲ့အစွမ်းကိုထိခိုက်မှုတွေရှိမလားဆိုတာကိုစမ်းသပ်ခဲ့ကြပါတယ်။ Pfizer နဲ့ BioNTech ကုမ္ပဏီတွေကကာကွယ်ဆေးထိုးထားတဲ့လူအယောက်20ရဲ့သွေးနမူနာတွေကိုယူပြီးစမ်းသပ်ခဲ့ကြတာမှာတော့ဒီလူတွေရဲ့ကိုယ်ခံအားကဗိုင်းရပ်ကိုအောင်မြင်ကာကွယ်နိုင်တယ်ဆိုတာတွေ့ရှိခဲ့ရတယ်လို့သုတေသီတွေကသူတို့ရဲ့ Internet Online မှာဖော်ပြထားပါတယ်။ဒါပေမဲ့ Huawei တက္ကသိုလ်ကဆေးပညာဌာနပါမောက္ခ Lawrence Yang ကတော့လေးလာတွေးရှိချက်တွေကအလားအလာကောင်းပေမဲ့ဒါကကနဦးတွေးရှိချက်တွေဖြစ်ပြီးတော့နောက်ထပ်စမ်းစစ်သုံးသပ်မှုတွေမလုပ်ရသေးဘူးလို့ပြောပါရယ်။ Virus ဟာလူတစ်ယောက်ကနေတစ်ယောက်ကိုကူးစက်သွားချိန်မှာအမြဲလိုအနည်းငယ်ပြောင်းလဲသွားတာဖြစ်ပါရယ်။ Britain မှာတွေးရှိရတဲ့မျိုးကွဲတွေကကာကွယ်ဆေးရထိရောက်တဲ့အစွမ်းကိုခံနိုင်တဲ့ပုံမရှိဘူးလို့ Britain သိပ္ပံပညာရှင်တွေကပြောပါရယ်။ဒါနဲ့ပတ်သက်ပြီး Lawrence Yang ပြောတာကတော့
We still think that that will beable to be blocked
ဒီဗိုင်းရပ်စ်မျိုးကွဲသစ်တွေကိုကာကွယ်ဆေးနဲ့တားဆီးနိုင်တယ်လို့ကျွန်တော်တို့ကယုံကြည်နေစေဖြစ်ပါတယ်။ဒါပေမဲ့လည်းဒီလေးလာတွေ့ရှိချက်ကဒါကိုသက်သေပြဖို့အတွက်ရှင့်ကိုတက်ဆမ်းမဲ့ဒီကတိတစ်ခုလာဖြစ်ပါတယ်။အခုကျွန်တော်တို့မလုပ်ရအောင်လဲဆိုတော့အဲ့ဒီဗိုင်းရပ်စ်မျိုးကွဲသစ်တွေကိုဆက်ခံထားတဲ့လူတူးချင်းစီရဲ့ကိုခံအားတုံ့ပြန်မှုကိုလေ့လာပြီးတော့ဒီကိုခံအားတုံ့ပြန်မှုနဲ့ကာကွယ်ဆေးတွေနဲ့တူသလားဆိုတာကိုတည်ပြရမှာဖြစ်ပါတယ်။
ဒါပေမဲ့တောင်အာဖရိကမှာတွေ့ရှိတဲ့ဗိုင်းရပ်စ်ရဲ့သဏ္ဍာန်ပြောင်းလဲမှုကပိုပြီးတော့စိုးရိမ်စရာကောင်းတယ်လို့ Reading Tech သူကတွဲမဲ့ပါမောက္ခဒေါက်တာဆိုင်မွန်ကလပ်ကတော့ဆိုပါတယ
် There are similarities that it has to the variant that's been found
တောင်အာဖရိကမှာတွေ့တဲ့ဗိုင်းရပ်စ်မျိုးကတည်းနဲ့တူတဲ့အချက်တွေရှိလို့တိတိကျကျကွဲပြားနေကြတယ်လည်းရှိပါတယ်ကန်မှာတွေ့တဲ့ဗိုင်းရပ်စ်မျိုးကွဲနဲ့တောင်အာဖရိကမှာတွေ့တဲ့ဗိုင်းရပ်စ်မျိုးကွဲကပိုပြီးတော့ကူးစက်များပါတယ်။ဒါပေမဲ့လို့ဗိုင်းရပ်စ်ရဲ့မျိုးဗီဇာမှာတော့အတော်လေးကိုပြောင်းလဲသွားတာကိုကျွန်တော်တို့တွေ့ရပါတယ
်။ပရိမာတွေ့ရှိရတဲ့ဗိုင်းရပ်စ်မျိုးကွဲကိုအခုခါမှအမေရိကန်အပါဝင်တခြားနိုင်ငံတွေမှာလည်းတွေ့လာနေရပါတယ်။ကာကွယ်ဆေးတွေကိုဗိုင်းရပ်စ်ရဲ့ပရိုတိန်းစိတ်ပိုင်းမျိုးစုံကိုသိအောင်လုပ်ထားတဲ့အတွက်သဏ္ဍာန်တစ်ခုပြောင်းလဲယုံနေတော့ဘာမှမဖြစ်နိုင်ဘူးလို့ယန်းကပြောပါတယ်။ဒါပေမဲ့တောင်အာဖရိကမှာတွေ့ရတဲ့ဗိုင်းရပ်စ်မျိုးကွဲတဲ့နဲ့ပတ်သက်ပြီးတော့သိပ္ပံပညာရှင်တွေကပို့ပြီးတော့စိုးရိမ်နေကြတယ်ဆိုတာကိုရန်ကလည်းထောက်ခံလိုက်ပါတယ
် The South African variant is a bit more worrying because it has more changes in the spike
တောင်အာဖရိကမှာတွေ့ရတဲ့ဗိုင်းရပ်စ်မျိုးကွဲကပို့ပြီးတော့စိုးရိမ်စရာကောင်းပါတယ်ဘာလို့လဲဆိုတော့သူ့မှာကအပြောင်းအလဲတွေပုံများပါတယ်အဲ့ဒီမှာစိုးရိမ်စရာနောက်ထပ်ထပ်ပြီးတော့အပြောင်းအလဲအနည်းငယ်ထပ်ဖြစ်လိုက်မှဆိုရင်တောင်အာဖရိကမှာတွေ့တဲ့ဗိုင်းရပ်စ်မျိုးကွဲနဲ့ပတ်သက်ပြီးတော့လက်ရှိရှိနေတဲ့ကာကွယ်ဆေးရဲ့စွမ်းထက်ထိရောက်မှုကကျဆင်းသွားမှာဖြစ်ပါတယ်။ကာကွယ်ဆေးကအတိုင်းအတာတစ်ခုထိဆက်ပြီးတော့ကာကွယ်နိုင်အောင်မယ်လို့တော့ထင်ပေမဲ့ဗြိတိန်ကမျိုးကွဲလောက်တော့ထိရောက်မှုရှိတော့မှာမဟုတ်ပါဘူး
။အခုထုတ်လုပ်ထားတဲ့ကာကွယ်ဆေးဟာနောက်ထပ်ဖြစ်လာနိုင်ရည်ရှိတဲ့ဗိုင်းရပ်စ်မျိုးကွဲ15မျိုးလောက်အထိကိုကာကွယ်ပေးနိုင်တဲ့ပုံတွေ့ရတယ်လို့ Pfizer ရဲ့တွေ့ရှိချက်တွေမှာဖော်ပြထားပါတယ်။နာမည်ဒီထဲမှာတောင်အာဖရိကမှာတွေ့ရှိရတဲ့ဗိုင်းရပ်စ်မျိုးကွဲတော့မပါဘူးလို့ဆိုပါတယ်။ဒါကြောင့်ကမ္ဘာတဝန်းသိပ္ပံပညာရှင်တွေဟာအခုလက်ရှိထုတ်လုပ်ထားတဲ့ကာကွယ်ဆေးအမျိုးမျိုးကိုအသုံးပြုပြီးတော့ဒီထဲကဘယ်ကာကွယ်ဆေးကတောင်အာဖရိကတိုက်ကမျိုးကွဲကိုကာကွယ်ပေးနိုင်မလဲဆိုတာကိုစမ်းသပ်နေကြပါတယ်ခင်ဗျာကျွန်တော်ရန်တိုင်းပ
ါဒီလိုမြန်မာဝိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်TVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနက်9နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုလူတွေကနေနေ့တိုင်းည9နာရီမှာပြတာတဲ့မိနစ်30သာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွေးဆောင်မေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
ကဗေးကာလမှာထိုင်းမြန်မာနယ်စပ်မှာတရားမဝင်ခိုးဝင်မှုတွေနဲ့လူကုန်ကူးမှုတွေများလာတာကြောင့်ထိုင်းရဲကျုံနဲ့အစ်စ်မြင့်အရာရှိတွေဟာထိုင်းမြန်မာနယ်စပ်တပ်ခရိုင်ထဲကိုဇန်နဝါရီလ9ရက်နေ့ကလာရောက်စစ်ဆေးခဲ့တဲ့အကြောင်းပြောပြပါမယ်။ကျွန်မမအေးပါပါ။ထိုင်းမြန်မာနယ်စပ်တပ်ခရိုင်မဲဆောက်မြို့နယ်အတွင်းတရားမဝင်လူမောင်ခိုးလုပ်ငန်းတွေနဲ့ခိုးဝင်နေတဲ့မြန်မာနိုင်ငံသားအများအပြားတားဆီးနိုင်ဖို့အတွက်ထိုင်းရဲကျုံအသစ်မစ္စတာဆူဝတ်ကနိုင်ငံတော်လုံခြုံရေးအစ်စ်မြင့်အရာရှိတွေနဲ့လာရောက်စစ်ဆေးခဲ့တာပါ။ထိုင်းမြန်မာနယ်စပ်နှစ်နိုင်ငံမြဝတီမဲဆောက်ကိုခြားထားတဲ့တောင်ရင်မြကန်တလျှောက်ကနယ်စပ်ဖြတ်ကျော်ရေးဂိတ်တွေကိုပိတ်ထားပေမဲ့လက်ရှိအခြေအနေမှာမြစ်ကိုဖြတ်ပြီးဝင်ရောက်လာနေတဲ့တရားမဝင်မြန်မာနဲ့ထိုင်းနိုင်ငံသားတွေရှိနေတာဖြစ်လို့နယ်စပ်တွေမှာလုံခြုံရေးစနစ်တွေကိုပုံပုံလုံဆောင်ပြီး CCTV တွေကိုပုံပုံတပ်ဆင်ဖို့နဲ့ကင်းလက်တပ်ဖွဲ့တွေကိုတုံ့ပြန်ခြားထားဖို့ကိုလည်းရဲချုပ်ကညွှန်ကြားသွားခဲ့ပါတယ်။ရဲချုပ်ကတော့တူလာရောက်စစ်ဆေးတဲ့ကိစ္စနဲ့ပတ်သက်လို့သတင်းတောက်တွေကိုအခုလိုပြောဆိုသွားပါတယ်
။ဒါကြတာလက်ကတည်းကဆက်နေတော့သစ်တုံးရတဲ့အားလားသမီးကစားတယ်။အခုလည်းလည်းရည်ရဲသေးပေါ့ပြောတဲ့ကိစ္စကတော့ဆက်တော့တာ
။အခုလိုစစ်ဆေးတာကတော့ထိုင်းမြန်မာနယ်စပ်မှာဖြစ်ပေါ်နေတဲ့တရားမဝင်ဝင်ရောက်လာနေတဲ့ထိုင်းနဲ့မြန်မာနိုင်ငံသားတွေရဲ့ကိစ္စတွေအပြင်လူမောင်ခိုးမှုလူပုံကူးမှုကိစ္စတွေကိုတက်ခရိုင်မှာရှိတဲ့နယ်မြေအာဏာပိုင်တွေလဝကတွေနဲ့လာရောက်ဆွေးနွေးပြီးသူတို့ရဲ့အကြံပြုချက်တွေကိုလာရောက်ရယူတာဖြစ်ပါတယ်ဆိုပြီးထိုင်းဘာသာနဲ့ပြောဆိုသွားတာပါ။ဒါအပြင်လူပုံကူးမှုတွေကိုအချိန်မီတားဆီးနိုင်ဖို့အတွက်မေရမမြို့နယ်အတွင်းမှာတော့လူမောင်ခိုးသမားတွေရှိနိုင်တဲ့နေရာတွေကိုစကင်ဖတ်ရှာဖွေဖော်ထုတ်နိုင်ဖို့နယ်မြေခံတွေရဲ့အကြံပြုချက်တွေကိုလည်းလက်ခံဆွေးနွေးသွားခဲ့ပါတယ်။ဘန်ကောက်မြို့ဒွန်မောင်းမြို့နယ်တွေမှာတရားမဝင်ခိုးဝင်လာတဲ့ရိုဟင်ဂျာတွေလူကုန်ကူးတဲ့ပွဲစားတွေကိုဖမ်းမိပြီးတဲ့နောက်သူတို့ရဲ့လာရလန်းဖြစ်တဲ့တပ်ခရိုင်တွေကမဲဆောက်နဲ့မေရမမြို့နယ်တွေကိုထိုင်းရနာပိုင်တွေကလုံခြုံရေးနဲ့တွာလာမှုတွေကိုပို့ပြီးတော့တင်းတင်းကြပ်ကြပ်စစ်ဆေးလာတာပါ။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြီးခဲ့တဲ့နှစ်ဇွန်လထဲမှာထုတ်ပြန်ခဲ့တဲ့ကဘာတဝမ်းကလူကုန်မှုဆိုင်ရာအစီရင်ခံစာမှာတော့မြန်မာနိုင်ငံဟာလူကုန်ကူးမှုတိုက်ဖျက်ရေးအတွက်ထိထိရောက်ရောက်ဆောင်ရွက်မှုမရှိတဲ့အနေအဆုံးအစ်စ်နိုင်ငံစည်းမှာထည့်သွင်းဖော်ပြခဲ့တာပါ။မြန်မာနိုင်ငံသားတွေနဲ့ဆက်ဆက်တဲ့လူမောင်ခိုးမှုတွေရှိနေတဲ့ထိုင်းနိုင်ငံကတော့တီယာတူစောင့်ကြည့်အစ်စ်နဲ့မှထည့်သွင်းထားဆဲဖြစ်ပါတယ်။ကျမမအေးမှထိုင်းမြန်မာနယ်စပ်ကနေသတင်းပို့နေတာပါ။
ပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျွန်မတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျွန်မတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှကြိုးစွနေပါတယ်ရှင
်မင်္ဂလာပါရှင်ဦးစီသူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ရခိုင်မှာဘလို့အစိုးရအဖွဲ့မျိုးပေါ်ပေါက်လာနိုင်မလဲ NLD ဘာလို့တင့်တယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါရရှင
်။မိခဲ့တဲ့ဇန်နဝါရီလ9ရက်နေ့က AMB ရခိုင်မျိုးသားပါတီဟာရခိုင်ပြည်နယ်ကရခိုင်မျိုးနွယ်စုဝင်တိုင်းသားပါတီတွေနဲ့တွဲဆုံဆွေးနွေးမှုတစ်ခုလုပ်ခဲ့ပါတယ်။တွဲဆုံမှုအပြီးနောက်ပိုင်းရခိုင်မျိုးသားပါတီမူဝါဒရေးရာဦးဆောင်ကော်မတီဝင်ဦးထွန်းအောင်ကျော်ကသူတို့ရခိုင်မျိုးသားပါတီအနေနဲ့ရခိုင်ပြည်နယ်အစိုးရအဖွဲ့ကိုဦးဆောင်ဖွဲ့စည်းခြင်းနဲ့ဆန္ဒရှိတဲ့အကြောင်းသတင်းမီဒီယာတွေကိုပြောဆိုပါတယ်။အခြားတစ်ဖက်မှာတော့ယူကော့ပွဲမှာတနိုင်ငံလုံးအတိုင်းအတာနဲ့အနံ့ရပြီးအစိုးရဖွဲ့ခွင့်ရထားတဲ့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလည်းအမျိုးသားပြန်လည်စစ်မြတ်ရေးကိုအခြေခံတဲ့အမျိုးသားညီညွတ်ရေးနိုင်ငံသစ်တရက်ကိုပုံဖော်ဖို့ဆိုတဲ့ရည်ရွယ်ချက်ရှိတဲ့အကြောင်းအဲဒါကြောင့်တိုင်းသားနိုင်ငံရေးပါတီတွေနဲ့တွေ့ဆုံဆွေးနွေးညှိနှိုင်းတာတွေလုပ်မယ်လို့ပြောဆိုထားပြီးလက်တွေ့မှာလည်းတွေ့ဆုံမှုတွေလှုပ်လာတာတွေ့ရပါတယ်။ခုဆိုရင်ဒုတိယကြိမ်လွှတ်တော်အသီးသီးရဲ့သက်တမ်းတွေကုန်ဆုံးတော့မှာဖြစ်ပြီးလာမယ့်ဖေဖော်ဝါရီ၁ရက်နေ့ဆိုရင်တတိယကြိမ်လွှတ်တော်သက်တမ်းတွေစတင်တော့မှာဖြစ်ပါတယ်။ဒီပြန်နဲ့ထဲပြည်တော်စုအစ်စ်မှာရောတိုင်းနဲ့ပြည်နယ်အစ်စ်မှာပါအစိုးရအဖွဲ့အစ်စ်တွေပေါ်ပေါက်လာတော့မှာပါ။ရခိုင်ပြည်နယ်မှာရခိုင်မျိုးသားပါတီမျှော်မှန်းသလိုသူတို့ပါတီဥဆောင်ပြီးအစိုးရဖွဲ့နိုင်မှာလားဘလို့အစိုးရဖွဲ့မျိုးပေါ်ပေါက်လာနိုင်မလဲဆိုတာကစိတ်ဝင်စားဖို့ကောင်းပါတယ
်။ရှေ့မှာကျင်းပပြီးခဲ့ပြီဖြစ်တဲ့ရွေးကောက်ပွဲနှစ်ကြိမ်လုံးကိုပြန်ကြည့်လိုက်ရင်ရခိုင်မျိုးသားတွေရဲ့ပါတီတွေဟာပြည်နယ်လွှတ်တော်အတွက်နှစ်ကြိမ်စလုံးမှာနေရာအများစုအနိုင်ရခဲ့တာတွေ့နိုင်ပါတယ်။2010ပြည့်ရွေးကောက်ပွဲတုန်းကရခိုင်ပြည်နယ်လွှတ်တော်နေရာ34နေရာချင်းတိုင်းရင်းသားရေးရာဝင်ကြီးတနေရာစုစုပေါင်း35နေရာရှိတဲ့အနေနဲ့ဒေါက်တာအေးမောင်ဦးဆောင်တဲ့ရခိုင်တိုင်းရင်းသားများတိုးတက်ရေးပါတီ RNDP ဟာပြည်내အဆင့်အတွက်18နေရာအနိုင်ရခဲ့ပါတယ်။ဒါဟာရွေးကောက်ခံနေရာထက်ဝက်ကျော်ကိုအနိုင်ရတာလည်းဖြစ်ပြီးပြည်ခိုင်ပြိုးပါတီကတော့14နေရာပဲအနိုင်ရပါတယ်။ဒါပေမဲ့ရခိုင်တိုင်းရင်းသားပါတီဘလောက်ပဲအနိုင်ရရနောက်ထပ်25ရာခိုင်နှုန်းနဲ့ညီမျှတဲ့တက်မတော်သားကိုစလေ12ယောက်ပေါင်းထည့်လိုက်တဲ့အခြေအနေအရရော2008ဖွဲ့စည်းပုံအခြေခံဥပဒေအရပါပြည်내ဝင်ကြီးချုပ်ကိုတမရကတိုက်ရိုက်ခန့်အပ်တဲ့အတွက်စစ်ဘိုလ်ချုပ်ဟောင်းတရဝင်ကြီးချုပ်ဖြစ်လာပြီးရခိုင်တိုင်းရင်းသားများတိုးတက်ရေးပါတီအနေနဲ့အစိုးရဖွဲ့ခွင့်မရရှိခဲ့ပါဘူး။2015အထွေထွေရွေးကောက်ပွဲမှာတော့ရခိုင်ပါတီနှစ်ခုပေါင်းစည်းထားတဲ့ရခိုင်အမျိုးသားပါတီ ANP ဟာ2010ပြည်နှစ်ထက်တောင်ပိုပြီးအနိုင်ရလာပါတယ်။ပြည်내လွှတ်တော်အတွက်35နေရာမှာ22နေရာအထိ62ရာခိုင်နှုန်းကျော်အနိုင်ရပါတယ်။ဒါပေမဲ့လည်းအဲ့ဒီအချိန်ကပြည်ထောင်စုအဆင့်သမရရွေးနိုင်အစိုးရဖွဲ့နိုင်တဲ့ဒေါင်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီကလည်း AMP ကိုအစိုးရဖွဲ့ခွင့်မပေးခဲ့ပါဘူး NLD ခေါင်းဆောင်တယောက်ဖြစ်တဲ့ဦးညီပုကိုဝင်ကြီးချုပ်ခန့်ပြီး AMP အမတ်တချို့ကိုဝင်ကြီးနေရာတချို့ပေးခဲ့တာတွေ့ရပါတယ
်အရင်စစ်ဘိုလ်ချုပ်ဟောင်းနေရဲ့ပြည်ခံပြိုးပါတီကသက်ဆိုင်ရာပြည်နယ်မှာနေရာအများစုအနိုင်ရတဲ့ရခိုင်ပါတီတခုကိုဝင်ကြီးချုပ်နေရာမပေးအစိုးရဖွဲ့ခွင့်မပေးတာသိပ်မထူးဆန်းပေမဲ့ကိုယ်တိုင်ကဖက်ဒရယ်ပြည်ထောင်စုတည်ဆောက်မယ်တိုင်းသားတွေကိုကိုယ်ပိုင်အုပ်ချုပ်ခွင့်ထက်ပိုတဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်တောင်ပေးမယ်လို့ဆိုထားတဲ့ NLD ပါတီအနေနဲ့ရခိုင်ပါတီတခုကိုအစိုးရဖွဲ့ခွင့်မပေးုံမက ညှိနှိုင်းတာလေးတော့မလုပ်ခဲ့တာကတော့ထူးဆန်းတယ်လို့ဖြစ်ခဲ့ပါတယ်။ဒီနေရာမှာ2016ခုနှစ်ကနှစ်ပေါင်း50ကျော်အတွင်းပထမဦးဆုံးအကြိမ်အရသာအစိုးရအာဏာရလာတဲ့အချိန်နေရခိုင်ပြည်နယ်အပါဝင်ပြည်နယ်နဲ့တိုင်းဝန်ကြီးချုပ်၄နေရာလောက်ကိုတမတော်ဘက်ကရယူဖို့တောင်းဆိုနေတဲ့အချိန်နေပြဿနာကြီးတွေများနေတဲ့ရခိုင်ပြည်နယ်မှာဘူအစိုးရအာဏာသက်ရောက်မှုအကောင့်ထဲပေါ်နိုင်မှုအားနည်းမှစိုးရိမ်တဲ့အခြေအနေတွေကြောင့် NLD အနေနဲ့ရခိုင်ပါတီတစ်ခုကိုပြည်နယ်အစိုးရအာဏာမပေးတာနားလည်ယူမယ်ဆိုနားလည်ပေးလို့ရကောင်ရနိုင်ပါတယ်။ဒါပေမဲ့လက်ရှိ2020အခြေအနေကိုရောဘလို့ဖြည့်ရှင်းမှာလဲရခိုင်ပြည်နယ်မှာဘလို့အစိုးရဖွဲ့မှာလဲဆိုတာကတော့မေးခွန်းထုတ်ဖို့လိုလာပါတယ်။
လက်ရှိ2020ပြည့်ရွေးကောက်ပွဲမှာရခိုင်ကပြည်နယ်အဆင့်အတွက်14နေရာချင်းတိုင်းရင်းသားရေးရာဝန်ကြီးအတွက်တနေရာစုစုပေါင်း15နေရာကျင်းပပါရယ်ရလက်အနေနဲ့ ANP က9နေရာ NLD က9နေရာရခိုင်ရှေ့ဆောင်ပါတီက2နေရာဒီခိုင်ဖြိုးက1နေရာအနိုင်ရထားပါရယ်ဒီလိုအခြေအနေအောက်မှာ2016တုန်းကအတိုင် NLD ပါတီဟာသူ့ပါတီကလူကိုပဲဝန်ကြီးချုပ်ခန့် ANP အမတ်တချို့ကိုဝန်ကြီးနေရာတချို့ပေးပြီးအစိုးရဖွဲ့မယ်ဆို2008ဖွဲ့စည်းပုံအရဖွဲ့ခွင့်ရှိပါတယ်ဒါပေမဲ့အဲ့ဒီလိုလှုပ်တင်ပါရဲ့လားဆိုတာပြန်ပြီးစမ်းစစ်ဖို့လိုပါလိမ့်မယ်။လှုပ်ခဲ့ရင်လည်း NLD ပါတီဆိုတာပြောတော့ Federal ပြည်ထောင်စုကိုပိုင်ပြဋ္ဌာန်းခွင့်ကင်ဆွဲတော့ဆရာနာရှင်တွေထားရခဲ့တဲ့2008ဖွဲ့စည်းပုံဆိုပြီးတိုင်းရင်းသားတွေရဲ့အထင်မြင်လွဲမှားခြင်းကိုခံရပါလိမ့်မယ်။ NLD ဘက်ကတွက်ဆမယ်ဆိုရင်လည်းတွက်ဆစရာတွေအများကြီးရှိနိုင်ပါတယ်။ပထမတစ်ချက်ကတော့ရခိုင်ပြည်နယ်ရဲ့အနေအထားပါလက်ရှိရခိုင်ပြည်နယ်မှာရိုဟင်ဂျာပြည်ထနာနဲ့ပတ်သက်ပြီးနိုင်ငံတကာရဲ့ဝိုင်းပယ်ခြင်းခံရဖိအားပေးတာခံရ ICJ ကုလသမဂ္ဂအမြင့်ဆုံးတရားရုံးမှာတရားစွဲထားတာကိုဖြေရှင်းရစတဲ့ကိစ္စကြီးတွေရှိနေတဲ့ပြည်နယ်ဖြစ်နေပါတယ်။ဒါအပြင်အိန္ဒိချင်းအင်အားကြီးတရုတ်နိုင်ငံရဲ့ကြောက်ဖြူရေးနဲ့စိတ်ကမ်းကိစ္စအိန္ဒိယရဲ့ကလဒန်မြစ်စီမံကိန်းကိစ္စအပါအဝင်တီထောင်စုရဲ့အကျိုးစီးပွားပြည်ထနာကြီးတွေတရှိရလဲဖြစ်နေပါတယ်။ဒါဒီမကAA နဲ့လက်နက်ကိုင်ပဋိပက္ခကလည်းအုတ်ချုပ်ရေးဖွံ့ဖြိုးတိုးတက်ရေးနိုင်ငံတကာစီမံကိန်းတွေအကောင့်ထဲပေါ်ရေးမှာအကြီးအကျယ်အဟန့်အတားတွေဖြစ်ပေါ်နေတဲ့နေရာလေးဖြစ်နေပါတယ်။ဒီအခြေအနေတွေတွက်ဆရင် NLD ဟာ AMP ပါတီလိုမျိုးကိုဝင်ကြီးချုပ်နေရာပေးဖို့အစိုးရဖွဲ့ခွင့်ပေးဖို့စဉ်းစားရခက်မယ်ဆိုတာကိုလည်းနားလည်နိုင်ပါတယ
်။ဒီအတွက် NLD ပါတီအနေနဲ့မလွဲမသွေလှုပ်တင်တာကတော့ပြည်နယ်အစိုးရဖွဲ့ရေးကိစ္စရခိုင်ပြည်နယ်မှာအမတ်နေရာအများဆုံးအနိုင်ရထားတဲ့ရခိုင်ပြည်နယ်ပြည်သူတွေရဲ့ထောက်ခံမှုအများဆုံးရထားတဲ့ ANP ပါတီနဲ့တွေ့ဆုံဆွေးနွေးညှိနှိုင်းဖို့ပါပဲ ANP ပါတီအနေနဲ့ဝန်ကြီးချုပ်နေရာတွင်မကအစိုးရအဖွဲ့ဖွဲ့ခွင့်ရခြင်းသည့်အထူးရည်မှန်းချက်ရှိထားလေတော့ NLD အတွက်ညှိနှိုင်းရခက်ခဲမှာကတော့အသေးချာပါပဲဒါပေမဲ့လည်းနိုင်ငံရေးရဲ့သဘောတဘာဝအရာဖြစ်စေဖက်ဒရယ်ပြည်ထောင်စုတည်ဆောက်မယ်လို့သံနှိဒံခိုင်မာတဲ့ပါတီအဖွဲ့အစည်းတစ်ခုအနေနဲ့ဖြစ်စေရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးရှေးရှုဖို့ဖြစ်စေရခိုင်တိုင်းသားတွေရဲ့လူဝင်ဆန္ဒနဲ့အကျိုးစီးပွားကိုရည်မှန်းပြီးဖြစ်စေရခိုင်တိုင်းသားတွေထောက်ခံအားပေးမှုများတဲ့ပါတီတစ်ခုနဲ့တွဲဆုံညှိနှိုင်းမှုလုပ်ဖို့လုပ်ကြရမယ်ဖြစ်ကြောင်းပ
ါအခုဆက်ပြီး VO ရဲ့သီးသန့်ဆက်သွယ်မေးမြန်းခန်းတစ်ခုကိုထုတ်လွှင့်ပေးသွားပါမယ်ရခိုင်ပြည်နယ်စစ်ရေးပြည်ပခမှာဂျာဝင်စစ်ဆက်ပေးနေတဲ့မြန်မာနိုင်ငံအမျိုးသားပြန်လည်သစ်မြတ်ရေးဆိုင်ရာဂျပန်အစိုးရအထူးကိုယ်စားလှယ်ဂျပန်နီပွန်ဖောင်ဒေးရှင်းဥက္ကဋ္ဌမစ္စတာယိုဟီဆာဆာကာဝါကို VOA မြန်မာပိုင်းဌာနမှဦးတန်းလွင်ထွန်းအွန်လိုင်းကနေဆက်သွယ်မေးမြန်းထားပါတယ်ရှင်
။ဟုတ်ကဲ့ခင်ဗျာအခုကကျွန်တော်ပထမအဦးဆုံးအနေနဲ့ပြောချင်တာကဒီမစ္စတာဆာဆာကာဝါနဲ့နီပွန်ဖောင်ဒေးရှင်းရဲ့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့ပေါ့နော်။ကျွန်တော်အနေနဲ့တော်တော်လေးလည်းဟိုလေ့လာထားတဲ့အခါကျတော့ပြီးခဲ့တဲ့နှစ်ပေါင်းတော်တော်ကြာခဲ့ကဒါတခြားတိုင်းရင်းသားတွေနဲ့ငြိမ်းချမ်းရေးကိစ္စတွေမှာရောဒေသဖွံ့ဖြိုးရေးကိစ္စတွေမှာပါလှုပ်ဆောင်ပေးနေကြတာတွေကိုကျွန်တော်သိရပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့ဟိုနှစ်တွင်းမှာတော့အထူးသဖြင့်ရွေးကောက်ပွဲကာလမတိုင်မီခင်နဲ့ရွေးကောက်ပွဲကာလအတွင်းမှာတော့ရခိုင်ပြည်နယ်မှာငြိမ်းချမ်းရေးရရှိရေးအတွက်ဆိုပြီးတော့မစ္စဆာကာဝါကအထူးသဖြင့်ကြိုးပမ်းလာတာကိုတွေ့ရပါတယ်ခင်ဗျ။အဲ့တော့ဟိုခီးတွေလည်းရခိုင်ပြည်ထဲကိုသွားတယ်ဆိုတော့ဟိုခေါင်းဆောင်တွေနဲ့လည်းတွေ့ခဲ့ကြတယ်ဆိုတော့ဒီအချိန်မှာအခုလက်ရှိနောက်ဆုံးအခြေအနေပေါ့နော်ခုမစ္စတာကာကာဆဆာကာဝါအနေနဲ့ရခိုင်ပြည်နယ်ထဲမှာအခုပြည်နယ်အတွင်းမှာငြိမ်းချမ်းရလာဖို့အလားအလာပေါ့ဘယ်လောက်များဟိုအကောင်းမြင်တယ်လဲခင်ဗျာဘယ်လောက်များဟိုမျှော်လင့်ထားတယ်လဲခင်ဗျာ
အနာတမောဟိုご存知のように ရခိုင်ရှိဝါထိုင်ဟင်ဖုကုဇာ
အဲဟုတ်ကဲ့ဒီဆီရိုတီအတဲမှာပဲရခိုင်ပြည်နယ်အခြေတည်ဟာဆိုလို့ရှိရင်အင်တာယူရှုပ်ထွေးတဲ့အခြေအနေမှာရှိပါတယ်ခုမှပြောမယ်ဆိုလို့ရှိရင်တော့ဒီရိုဟင်ဂျာအကြောင်းအရင်အရေးတွေပြုရှိဒီရခိုင်တပ်မတော်အရေးတွေအပါအဝင်ရခိုင်ဒေတာဟာဆိုလို့ရှိရင်အင်တာရှုပ်ထွေးတဲ့အခြေအနေရှိပါတယ်အဲ့ဒီဒီရှုပ်ထွေးတဲ့ဒီအခြေအနေကြားထဲမှာဒီတပ်မတော်နဲ့အေဟာဆိုလို့ရှိရင်တွဲဆိုဆွေးနွေးပွဲတွေသူကောင်းကောင်းမွန်မွန်ပြုလုပ်ခဲ့ပြီးတဲ့နောက်ပိုင်းမှာသူဟာရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မှလည်းပဲသူရွေးကောက်ပွဲပြုလုပ်နိုင်ဖို့ရန်အတွက်သတ်မှတ်တော်နဲ့ AI ဟာဆိုလို့ရှိရင်အဖြစ်ခတ်ရမှုတွေလည်းပဲပြုလုပ်ခဲ့ပါလေ။ဦးနှစ်ဖက်ဟာဆိုလို့ရှိရင်အဖြစ်ခတ်ရတဲ့ဂတိကူးတွေလည်းပဲကောင်းကောင်းလိုက်နိုင်တော့မှလက်တွေ့ဆောင်ရရရှိတယ်ဆိုတဲ့အကြောင်းကိုလည်းပဲကျွန်တော်ကိုယ်တော်ရခိုင်ပြည်နယ်စစ်တွေသွားခဲ့တယ်စစ်တွေနဲ့တစင်ဘူတီတောင်နဲ့ကြောက်တော့ကျွန်တော်ကကြောက်တော့ကျွန်တော်ကိုယ်တော်ရဲ့အခြေမှဆိုလို့ရှိရင်လည်းအဲ့ဒီ data မှာရှိတဲ့လူကြီးလူငယ်ဘယ်ရှင်ဒီမြို့သမီးမြို့သားမယူတွေလို့ရှင်ဆိုင်ဝင်ထမ်းတွေဖြစ်ပေလက်သမားတွေဖြစ်ပေအဲ့မှာရှိရဒီလက်တော်လာလာလူတွေကိုကျွန်တော်အကုန်လုံးမေးမြန်းတဲ့အချိန်မှာဆိုလို့ရှိရင်သူတို့ data ခံလူတွေဒီအနေနဲ့ရခိုင်သူတို့ကိုဒီရခိုင် data ကိုကိုစားပြုတဲ့သူတို့ကိုကိုစားပြုတဲ့အလွတ်တော်ကိုယ်စားလှယ်တွေကိုနေပြီးတော့ကိုသူတို့ဒီအရောက်ပို့ချင်ပါတယ်ဆိုတော့စိတ်ဆန္ဒအင်မတန်ပြင်းပြတဲ့စိတ်ဆန္ဒရှိတယ်ဆိုတော့ကြားသိခဲ့ရပါတယ်တဲ့တွေ့ကြမလို့ကျွန်တော်ဒီမှာဆိုလို့ချင်တာဆိုလို့ရှိရင်တော့ရခိုင်ဒီအရေးကိုဖြည့်ရှင်းဖို့ဆိုလို့ရှိရင်ပြောရှင်ရခိုင် data ငြိမ်းချမ်းရရှိဖို့အတွက်ကိုဆိုလို့ရှိရင်အေးနဲ့တက်မတော်ဟာဆိုလို့ရှိရင်ရွေးကောက်ပွဲပြုလုပ်ဖို့အတွက်ကိုပြစ်ခတ်ရဆဲပေးထားတာဖြစ်ပြန်တယ်ဆိုတော့ဒီကနေ့ပတ်သက်ပြီးတော့မှဒီအရန်ကိုကောင်းတဲ့အခွင့်အရေးကြီးတစ်ခုဖြစ်တဲ့အတွက်ကြောင့်မလို့ရခိုင်ဒေသမှာရွေးကောက်ပွဲတစ်ခုပြုလုပ်ခြင်းပါခြင်းအဖြစ်ရခိုင်ဒေသမှာဆိုလို့ရှိရင်ဒီငင်းချောင်းရရှိတဲ့ဒီအခွင့်အလမ်းတွေဟာဆိုလို့ရှိရင်လည်းပဲပွင့်လာမယ်အနာဂတ်ရခိုင်ဒေသရဲ့ရခိုင်ပြည်ငင်းချောင်းရရှိဖို့အတွက်ကိုအင်မတန်အရေးကြီးတဲ့ရွေးကောက်ပွဲတည်းရဖြစ်တယ်လို့လည်းကျွန်တော်မြင်ပါတယ်ဒီကောက်ပွဲပြုလုပ်ခြင်းအဖြစ်ရခိုင်ဒေသမှာငင်းချမ်းရေးလမ်းစပွက်လာလို့ရှိချင်ပါတယ်။အဲဒီရခိုင်ဒေသမှာရှိတဲ့ရခိုင်ဒေသဒီခေါင်းဆောင်တွေပြုလို့ရှိရင်ရခိုင်ဒေသရဲ့ဒီဒေသခံလူတွေဟာဆိုလို့ရှိရင်သူတို့ဟာဆိုလို့ရှိရင်အရန်ကိုအထီးကျန်ဆန်တဲ့ဖဲချန်ထားချစ်ခံရလားမသိဘူးဆိုတော့မှသူဟာဆိုလို့ရှိရင်အရန်ကိုစိတ်ကူပန်လည်းရှိတယ်ဆိုတော့လည်းကျွန်တော်ကိုယ်လည်းမဟုတ်တော့ကျွန်တော်တွေ့မြင်ကြတိခဲ့ရပါတယ်ဆိုတော့ဒီအနာကရခိုင်ဒေသရဲ့နဲ့ပတ်သက်ပြီးတော့မှဆိုလို့ရှိရင်ဒီရခိုင်ပွဲပြုလုပ်ခြင်းအဖြစ်ရခိုင်ဒေသရဲ့အနာကကိုလည်းပဲကျွန်တော်တို့ဒီအနာကတဲ့အိမ်မက်တွေကိုကျွန်တော်ကောင်းမွန်အောင်ဆိုတော့ပြုလုပ်သွားပေးနိုင်မလို့ထင်ပါတယ်အဲတော့မဟုတ်ဒီလိုမဟုတ်ပဲနဲ့ဒီကောက်ပွဲမလုပ်ခဲ့ဘူးဆိုလို့ရှိရင်တော့တတ်မှတ်တော့နဲ့အေးအယုံကြည်မှုတွေပြရမှာဖြစ်ပြသွားမလားဆိုတာပေါ့နော်ဒီအာရခိုင်ဒေသငြိမ်းချမ်းရမလားပြီးလို့ရှိရင်တော့မဟုတ်အဲဒီတတ်မှတ်တော့နဲ့အေးရဲ့ဇာတ်မယုံကြည်မှုပြရမှာဖြစ်ပြသွားမလားဆိုတော့လမ်းဆုံးလမ်းခွတ်မှာရောက်နေတဲ့အနေအထားဖြစ်တယ်လို့ကျွန်တော်မြင်ပါတယ
်အခုမစ္စတာဆဆကာဝါပြောသလိုပေါ့နော်ဒီပြီးခဲ့တဲ့အခေါက်တွေတုန်းကဆိုလို့ရှိရင်ရခိုင်ဒေသကိုလည်းကိုယ်တိုင်သွားရောက်ခဲ့တတ်မှတ်တော့နဲ့ရခိုင်တတ်မှတ်တော့အကြမ်းမှာဒီရင်းချမ်းရေးအပြစ်ခတ်ရစေးရအောင်လည်းဆောင်ကြည့်ပေးနိုင်ခဲ့တယ်။နောက်ပြီးတော့ဒီပြည်အောင်စုရွေးကောက်ပွဲကော်မရှင်ရောနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်နဲ့ပါတွေ့ပြီးတော့ရွေးကောက်ပွဲကိုအမြန်ဆုံးပြန်ကျင်းပပေးပါဆိုပြီးတော့မြစ်တာရခံခဲ့ရတာရှိပါတယ်။ဒါပေမဲ့အခုဆိုလို့ရှိရင်အခု January လဒီနောက်ပိုင်းမှာပေါ့နော်ဟိုပြည်သူ့လွှတ်တော်အသစ်ပြန်ခေါ်မယ့်အနေအထားတွေရှိလာပြီးအလားတူပဲအခုအာဏာရဟိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပြောရေးဆိုခွင့်ရှိသူတွေရဲ့ပြောအရာဆိုလို့ရှိရင်ဒီရခိုင်ဒေသထဲမှာရွေးကောက်ပွဲတစ်ခုပြန်လုပ်ဖို့ဆိုတာကဒါတနောက်ကြီးမြန်မြန်ဆန်ဆန်မလုပ်နိုင်ဘူးဆိုတဲ့သဘောတွေပြောနေတယ်ဆိုတော့ဒီကိစ္စအရင်နဲ့ပတ်သက်လို့ရောမစ္စတာဆဆကာဝါအနေနဲ့ဘယ်လိုနားလဲသဘောပေါက်ပါလဲခင်ဗျာဒါအစိုးရအနေနဲ့ဒီရွေးကောက်ပွဲတွေကိုမလုပ်ချင်မြန်မြန်ဆန်ဆန်မလုပ်ချင်ဘူးဆိုတဲ့သဘောကဘာကြောင့်လို့နားလဲထားပါသလဲခင်ဗျာ
အဲ့တော့私はアウンサンスーチー政権は
အကျွန်တော်ဟာဆိုလို့ရှိရင်ဒီလက်ရှိဒေါအောင်ဆန်းစုကြည်အစိုးရဟာဆိုလို့ရှိရင်ဒီမိုကရေစီနိုင်ငံကိုထူထောင်မယ်ဆိုတဲ့ရည်ရွယ်ချက်နဲ့ပေါ့နော်သူတို့အစိုးရဖြစ်ခဲ့လို့ဆိုတော့ထင်ပါတယ်ဆိုတော့ဒီမိုကရေစီရဲ့အခြေခံသဘောတရားပါလဲဆိုလို့ရှိရင်ပြည်သူတွေရဲ့ဒီမဲဆန္ဒပေးပန်ခွင့်ရှိပဲပြည်သူတွေရဲ့ပေးတဲ့ဒီမဲတပြားနဲ့သူတို့ရဲ့ဒီကိုယ်စားလှယ်ဖြစ်လာမယ်ပြည်သူတွေကိုစားပြစ်မဲ့လွတ်တော်အမှတ်ကိုသူတို့လွတ်တော်ပို့မယ်ပြမကိုယုံကြည်တဲ့လူတွေကနေပြမနိုင်ငံတော်ရဲ့ဒီ policy ကိုရေးဆွဲချမှတ်ပေးခြင်းအပြင်သူတို့ရဲ့ဒီပြည်သူတွေရဲ့စာဝင်နေထိုင်ရေးပရမကောင်းဖို့လာမယ်ဆိုတာဆိုလို့ရှိရင်ဒီမိုကရေစီရဲ့အခြေခံသဘောတရားဖြစ်ပါလေအကယ်၍များရွေးကောက်ပွဲမလုပ်ခဲ့ဘူးဆိုလို့ရှိရင်တော့ဒီမိုကရေစီကိုဆန့်ကျင်ရရောက်ပါလေဆိုတော့ဒီဒေါ်ဆန်းစုကြည်အစိုးရအနေနဲ့အဲ့လိုလုပ်မယ်လို့ကျွန်တော်မထင်ပါဘူးရွေးကောက်ပွဲကိုသူတို့ဒီ6ပေါက်မဖြစ်မနေသူတို့လုပ်ပေးမယ်လို့ကျွန်တော်ယုံကြည်ပါတယ်အကယ်၍မလုပ်ခဲ့ဘူးဆိုလို့ရှိရင်တော့ဒါဒီမိုကရေစီကိုသူတို့ဒီပြစ်ပယ်လိုက်ရအောင်ရောက်မယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့အဲ့တော့ဒီဟိုပြီးခဲ့တဲ့ဟိုအခေါက်တွေအတွင်းမှာဟိုတွေးဆောင်ပြောခဲ့ပြီးတဲ့နောက်ပိုင်းမှာအဲတချို့ကိစ္စလေးတွေမှာဟိုမပြေမလည်ရှိခဲ့တာတွေသဘောမတူတဲ့အရာလေးတွေရှိသလားခင်ဗျာဟိုတက်မတော်နဲ့မစ္စတာဆဆကာဝါနဲ့ဟိုဆက်ဆံရေးသဘောကတော့တော်တော်လေးကိုပြည်ပြည်လည်လည်ရှိပြီးတော့တက်မတော်ကအပြေဝအကူညီတယ်ဆိုပြီးတော့ကျွန်တော်တို့မြင်ရပါတယ
်ဝါတက်ရှိဝမြန်မာနော
ကျွန်တော်ပြောချင်တာဆိုရှင်ကျွန်တော်ဟာဆိုလို့ရှင်တနေပဲအစဉ်ပြေတယ်လို့မဟုတ်လို့ရှင်လည်းဒီအစိုးရအကိုယ်စားလက်တရားအနေနဲ့ဒီညီမနိုင်ငံရဲ့အလုံးသွားဒီတော့မြန်မာနိုင်ငံဖြစ်ပေါ်ရေးရှင်ဘိုးချောင်းဆိုင်ရဲ့ဒီအိမ်မဖြစ်တဲ့ဘုနောက်စုတီတီတော့အတလုံးသွားဒီတော့မြန်မာနိုင်ငံတော့ဒီဆောက်ရေးအေကိုဒီအိမ်မက်ကိုအကောင့်ချက်ဖော်နိုင်ပြီးဖို့ရတဲ့ကိုကျွန်တော်ကြိုးစားဆောင အထူးသဖြင့်ပေါ့နော် AAA ရခိုင်တမတော်ကိုမြန်မာအစိုးရကနေပြီးတော့ဒါအကြမ်းဖက်အဖွဲ့အစည်းအနေနဲ့သတ်မှတ်ထားတဲ့ဆိုတဲ့အခါကျတော့အခုဒီ AA အဖွဲ့အစည်းရဲ့ဟိုတမတော်ရဲ့ခေါင်းဆောင်ပိုင်းပေါ့နော်ဘုရုပ်ထုံးမြင့်နိုင်တို့လိုပုဂ္ဂိုလ်မျိုးတွေနဲ့မစ္စတာဆဆာကာဝါနဲ့တွေ့ဆုံခဲ့တာတွေရှိသလားခင်ဗျာတွေ့ဆုံမှုအကြောင်းအရာတွေမှာဟောခက်ခဲတာတွေရှိသလားအဲ့ဒါနဲ့တစ်ဆက်တည်းပဲကျွန်တော်မေးချင်တာကဒီ AA တမတော်ရဲ့ဒီဟိုရည်မှန်းချက်ပေါ့နော်အနာဂတ်ရခိုင်ပြည်နယ်ပေါ်ရည်မှန်းချက်နဲ့ပတ်သက်ပြီးတော့မစ္စတာဆဆာကာဝါအနေနဲ့ဘာတွေဘယ်လိုများသဘောပေါက်နားလည်ထားတယ်လဲဆိုတော့တစ်ချက်ရှင်းပြပါဦးခင်ဗျာ
အန်ဆန်ဆူဂျီဆိုင်ကိုကမွန်ならびにミアンフライ国軍
あピケレってディ COVID-19 の件にもそうわけもな。ピケレね2020年来のがそうでしん。နိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်ဤတော်အစားစုကြီးနဲ့တမတော်ကာကွယ်ရေးစုကိုချုပ်ကြီးမင်းအွန်လိုင်းဦးနှစ်ယောက်ရဲ့ဒီခွင့်ပြုချက်ကိုကျွန်တော်ရယူခဲ့ပြီးတော့မှာအဲမြစ်ချနာကနေတဆင့်ကျွန်တော်တိုက်စာကိုကျွန်တော်တွားခဲ့ပါတယ်။လို့တွားချက်ဟာဆိုလို့ရှင်85နှစ်တာကာလလုံးမှာဒီနိုင်ငံခြားသားတယောက်အနေနဲ့ပြည်တွင်းကနေပြီးတော့မှာလိုင်းစာတရားဝင်တွားတာဆိုလို့ရှင်ပထမဆုံးအကြိမ်ဖြစ်တယ်လို့ကျွန်တော်ကြတိခဲ့ရပါတယ်။ကျွန်တော်လိုင်းစာကိုတွားတဲ့အချိန်မှာ AA ရဲ့ဒီလစ်ချင်ရေးစခန်းတွေရှိတယ်တဲ့တို့ကြောင့်မလို့ရန်ကုန်ယူဆိုင်သွားလာရမယ်လို့ပြောတာလည်းကျွန်တော်ကြားသိခဲ့ရတယ်လို့ဒီမိုးမချုပ်ခင်ပေါ့နော်မမောင်းခင်မှာဒီပြန်ရမယ်ဆိုတဲ့ချီအချိန်နဲ့ရှိခဲ့တဲ့အတွက်ကြောင့်မလို့ကျွန်တော်ဟာဆိုလို့ရှိရင်ဒီလိုက်စားသွားတဲ့အချိန်မှာအေးအေးနဲ့ထိတွေ့ဆက်ဆံမှုတွေကျွန်တော်မရရှိခဲ့ပါဘူးခွင့်ရမရရှိခဲ့ပါဘူးတော်တော်လည်းပဲအဲကျွန်တော်ဒီတစ်ခေါက်ပြီးခဲ့တဲ့ခေါက်ဆိုလို့ရှိရင်တော့ဒီဖုန်းနဲ့ပေါ့နော်ဒီ AA ရဲ့ Apple ချုပ်ထုတ်ပြန်နေတဲ့ဒါဖုန်းနဲ့ကျွန်တော်စကားပြောခွင့်ရရှိခဲ့ပါတယ်အဲဒါကျွန်တော်ဒီ AA ဆောင်တဲ့ပတ်သက်တော့ကျွန်တော်အပေးစိတ်ကကျွန်တော်ကောင်းကောင်းမသိရှိပါဘူးဘာလဲဆိုလို့ရှိရင်ကျွန်တော်ပြီးခဲ့တဲ့အချိန်ဒီမှာဒီချိမှတ်တွေထိုင်နေသွားတဲ့အချိန်မှာဆိုလို့ရှိရင်လည်း AA ရဲ့နေတော့မှလာရတဲ့တက်ရောက်ချင်းမရှိခဲ့ပါဘူးအဲဒီတော့ကျွန်တော်ကြားတိခဲ့တာဆိုလို့ရှိရင်တော့ AA မှာဆိုလို့ရှိရင်ဒီတက်ဖွဲ့ဝင်တယ်ပေါ့နော် AA တက်တာရဲ့တိတ်ရောမှအရေးအတွက်မများဘူးလို့ပဲကျွန်တော်ကြားတိခဲ့ရပါတယ်တိုးတော်လည်းပဲအဲ့ဒီနောက်ပိုင်းမှာ AA ရဲ့တက်ရင်အားတဲ့အရန်ကိုဒီများပြားလာပြီးတော့မှဒီရခိုင်ပြည်တွင်းမှာပေါ့နော်အင်မတန်ပြင်းထန်တဲ့တက်ပွဲတွေဖြစ်ခဲ့ဖြစ်ပေါ်လာခဲ့တယ်ဆိုတော့လည်းပဲကျွန်တော်တ
ိဟုတ်ကဲ့အဲ့တော့ဟို AA အနေနဲ့ပေါ့နော်အခုလိုအင်အားကြီးထွားလာတာတွေကဒါအတုံးသက်သူတွေရဲ့သဘောအရဆိုလို့ရှိရင်ဒီမြောက်ပိုင်းမဟာမိတ်တပ်ဖွဲ့ဝင်တွေရဲ့ UWSA ဝါတပ်ဖွဲ့အလားတူပဲဝါတပ်ဖွဲ့နဲ့အမတန်နီးစပ်တဲ့တရုတ်နိုင်ငံရဲ့ဟိုပံ့ပိုးမှုတွေရှိခဲ့တယ်ဆိုပြောလဲဟိုအတုံးသက်တာတွေရှိပါတယ်ခင်ဗျာအဲ့တော့မစ္စတာဆဆာကာဝါအနေနဲ့ကအခု A အဖွဲ့နဲ့မြန်မာအစိုးရမြန်မာတပ်ပြောင်အကြောင်းမူမှာငြိမ်းချမ်းရေးကိစ္စတွေဝင်ရောက်ဆောင်ရွက်ပေးနေတယ်ဆိုတော့ဒီအချိန်နေမှာ UWSA ဝါတပ်ဖွဲ့တွေနဲ့ဒါမှမဟုတ်လို့ရှိရင်လည်းတရုတ်နိုင်ငံရဲ့ပတ်သက်မှုတွေနဲ့အကြားမှာရောဘလို့ကြားဝင်ဆောင်ရွက်ဖို့ဘလို့ဒီလိုပတ်သက်နေတဲ့အချိန်တွေပေါ်ကိုရောဘလို့သုံးသပ်ကြလဲခင်ဗျာ
私は 今から76年前。
ほかに、ディネアソロシェン、ジョノエディ、モネチパレ、ジョノディネスロシェン、ディアテンス、シェンセネマネネ、ジョノピーピパレ、ソロ、ジョノルケディ、コネセ、サンデドガ、ジョノアテンス、ウィドガソロシェン、ディアメリカン、ナイアボン、トキョウ、ヨハソロシェン、ディアメリカン、ボンジェチン、ウィドガソロシェン、ジョノネヤコハソロシェン、ディアコロ、ミドンピアタドラマ、ジョノネ、ジョノエミキング、ウェル、ジェネティアコロ、マシエディ、ユリアコロ、ディソンバケバラディ、ボンジェカラ、ジョノクレボマス young or D. Doka Sierra and the Dijon Kansa Kayaba. It's no young Doka Sierra and Pijon Kansani at Chima, the Mananga Pura is San, or to no Cybermavic, Kuchin, it's no Jama Deshins, one Italian and Napibaris. So, you mananga for Martin or Jesuit and Siamis, where he says, Sega to Massima Shibare, to no Hazarishan, the middle of the Chima, a Soya, or Tamado, or Lomahoba, a Colodi Nichaya, you put up, or to no Josa Sawani that Pibari, you mananga to no Torachima solution, the Doka Deska.
ပါတယ်။နာမစာဆိုရင်ဒီနိုတီဒုက္ခချင်းဆန္ဒထောက်ထားတဲ့ပံ့ပိုးမှုတွေကိုကျွန်တော်ပြုလုပ်ပေးရမယ်ဆိုတဲ့ရွေးချယ်တဲ့ကျွန်တော်ဒီဒုက္ခချင်းဆန္ဒထောက်ထားတဲ့ပံ့ပိုးမှုတွေကိုကျွန်တော်ပြုလုပ်ပေးရတာဖြစ်ပါတယ်။ဒီနိုတီဒုက္ခချင်းဆန္ဒထောက်ထားတဲ့ပံ့ပိုးမှုတွေကိုကျွန်တော်ပြုလုပ်ပေးရတာဖြစ်ပါတယ်။ဒီနိုတီဒုက္ခချင်းဆန္ဒထောက်ထားတဲ့ပံ့ပိုးမှုတွ
ီပခါတွေကိုဖြည့်ရှင်းဖို့အတွက်ကိုဒီလိုလုပ်တဲ့မှာလည်းဒီလိုမလုပ်တဲ့မှာဒီလိုလုပ်ပါဆိုတော့မှလည်းပဲဈာဝင်ပြီးတော့မှပြုလုပ်ဖို့အတွက်ကိုမတင်တော့ဘူးလို့ကျွန်တော်ချင်ပါတယ်ကျွန်တော်ဟာဆိုလို့ရှိရင်အချင်းချင်းသွေးဆောင်ဆွေးနွေးနေတဲ့ platform တစ်ခုကိုကျွန်တော်တို့ကျွန်တော်ဖန်တီးပြီးတော့မှဒုက္ခဆင်းရဲရောက်နေတဲ့လူတွေကိုဒုသချင်းဆန္ဒထောက်ပံ့မှုတွေကျွန်တော်ပြုလုပ်မယ်ဆိုတာကျွန်တော်ရဲ့အခြေခံအခြေခံတဘောခံယူချက်ဖြစ်ပါတယ်ဆိုတော့မြန်မာနိုင်ငံရဲ့ပြည်ထောင်အောင်ဆိုလို့ရှိရင်ဒီမြန်မာနိုင်ငံသားတွေကိုယ်တိုင်ကပဲဖြည့်ရှင်းတင်တယ်လို့ချင်ပါတယ်အဲ့လိုမဟုတ်ဘူးဆိုလို့ရှိရင်ကျွန်တော်ဥပမာပြောမယ်ဆိုလို့ရှိရင်ဆီးရီးယားတို့အီရတ်တို့လီဘီယားတို့ပဲကျွန်တော်တို့ကြည့်လိုက်ပါနိုင်ငံခြားအဖွဲ့အစည်းကဝင်ရောက်ဖြည့်ရှင်းတဲ့ကြောင့်မလို့ပြည်ထောင်အောင်ဖြည့်ရှင်းသွားခြင်းပြည်ထောင်သွားခြင်းမရှိတဲ့အပြင်ကိုရမရှုပ်ထွေးသွားတော့ကျွန်တော်တွေးရှာမှာဖြစ်ပါတယ်ဆိုတော့ကျွန်တော်အဆုံးဆုံးသတ်ပြောချင်တာဆိုလို့ရှိရင်မြန်မာနိုင်ငံပြည်ထောင်အောင်မြန်မာလူမျိုးတွေကပဲဖြည့်ရှင်းတင်တယ်လို့ချင်ပါတယ်တိုးတော်လည်းပဲဒီအဲ့အတွက်လိုအပ်တဲ့ဒီ platform ကိုတော့ကျွန်တော်ဒီကူညီဆောင်ပေးမယ်ပြည်သူ့ဆောင်မှုတွေရှိတာဆိုလို့ရှိရင်တော့ဒီလူသားချင်းစာနာထောက်ထားတဲ့ကူညီပံ့ပိုးတွေကိုကျွန်တော်ဆက်လက်ပြုလုပ်သွားမှာဖြစ်ပါတယ်ဒါဟ
ုတ်ကဲ့ခင်ဗျအဲ့တော့ကျွန်တော်အနေနဲ့ဟိုမေးချင်တဲ့အကြောင်းကတော့ဒါစောစောတုန်းကမိခွန်းထဲမှာလည်းပါပါတယ်ဒီမြန်မာနိုင်ငံရဲ့ဒီလက်နက်ကန်ပြိပခါတွေမှာဒါနေဆက်ဒေသတိုင်းဒေသတွေရဲ့ဟိုလက်နက်ကန်ပြိပခါတွေမှာဆိုလို့ချင်းအင်းကြီးချင်းနိုင်ငံအင်အားကြီးနိုင်ငံဖြစ်တဲ့တရုတ်နိုင်ငံရဲ့ဟိုအခန့်ကဏ္ဍကလည်းအမတန်အရေးပါပါတယ်တရုတ်နိုင်ငံအနေနဲ့ဆိုလို့ရှိရင်လည်းဒီမြန်မာနိုင်ငံရဲ့ဒီအရေးကိစ္စတွေမှာအထူးသဖြင့်ပေါ့နော်ဟိုကုလသမဂ္ဂကနေလွဲလို့ဒီအနောက်နိုင်ငံတွေကနေပြီးတော့ဒါဝင်ပြီးတော့ပါလာတာတို့သူတို့ဝင်စကားပြောတာတို့ဝင်ပြီးတော့ဟိုစစ်ဆန့်ညှိနှိုင်းပေးတာတို့တွေကိုသူတို့တိတ်ပြီးတော့လက်မခံနိုင်ပါဘူးခင်ဗျာအလားတူအဲ့တော့တရုတ်ဒါပေမဲ့လည်းတရုတ်နိုင်ငံကိုယ်တိုင်ကြတော့ဒါအထူးကိုယ်စားလှယ်တယောက်ကိုဖိချာခန့်အပ်ပြီးတော့အခုမစ္စတာဆဆာကာဝါရဲ့ဟိုအလားတူယာရုမျိုးပေါ့နော်တရုတ်နိုင်ငံရဲ့မြန်မာနိုင်ငံငြိမ်းချမ်းရေးဆိုင်ရာအထူးကိုယ်စားလှယ်ဆိုပြီးတော့ဟိုခံထားတာလည်းရှိပါတယ်ခင်ဗျာအဲ့တော့ဒီအခုဒီအရေးခင်းတွေမှာဒီတိုင်းသားတွေရဲ့တိုင်းဟိုငြိမ်းချမ်းရေးကိစ္စအထူးသဖြင့်ရခိုင်ကိစ္စမှာဆိုလို့ရှိရင်ဒါတရုတ်နိုင်ငံကနေပြီးတော့ဒီကိုဇလဲနဲ့ပေါ့နော်ဟိုအခုဟိုမစ္စတာဆဆာကာဝါနဲ့ဒီအရေးကိစ္စလေးတွေကိုညှိနှိုင်းပြီးတော့ဟိုစကားပြောဖို့ဒါမှမဟုတ်လို့ရှိရင်လည်းဒီအခြေအနေလေးကိုပူးပေါင်းဆောင်ရွက်ဖို့အစီအစဉ်ရှိသလားခင်ဗျာဒီဂျပန်နိုင်ငံရဲ့ပါဝင်လာမှုအပေါ်ကိုရောတရုတ်နိုင်ငံဘက်ကဘယ်လိုသဘောထားမယ်လို့ထင်တယ်ခင်ဗျာ
အဲ့တော့私どもは中国との関係は大変古くございます。
ဒီကျွန်တော်နဲ့ဒီတရုတ်နိုင်ငံရဲ့ဒီဆက်ဆံရေးတာဝန်ဟာဆိုလို့ရှိရင်အရန်ကိုကြာရှည်ခဲ့ပြီဖြစ်ပါတယ်ဒီတရုတ်နိုင်ငံမှာဖြစ်ခဲ့တဲ့ဒီတရမောအရေးခင်းပေါ့နော်ဒီအရေးခင်းမတိုင်ခင်တော့ဆိုလို့ရှိရင်တရုတ်နိုင်ငံအရန်ကိုဆင်းရဲဒုက္ခရောက်နေတဲ့အချိန်မှာတရုတ်နိုင်ငံဆရာဝန်အရပေါင်း 3,000 လောက်ကိုကျွန်တော်ပေါ့နော်ဒီအဲတင်ပြညာတင်ကြားဖို့တော့ကျွန်တော်ပြုစုပြုထောင်ပေးခဲ့ပါတယ်အဲ့ဒီအချိန်မှာဆိုလို့ရှိရင်ဒီတရုတ်နိုင်ငံအရန်ဆင်းရဲဒုက္ခရောက်နေတဲ့အချိန်မှာဆိုလို့ရှိရင်အနောက်နိုင်ငံဒီတရမောအရေးခင်းဖြစ်ပွားပြီးတဲ့နောက်ပိုင်းမှာအနောက်နိုင်ငံတွေကတရုတ်နိုင်ငံ ပေါ်မှာစီးပွားရေးပိတ်ဆို့မှုတွေသူတို့ပြုလုပ်ခင်းစားပါတယ်ဒါပေမဲ့လည်းအဲ့ဒီနောက်ပိုင်းမှာသရုပ်နိုင်ငံအရင်ကဆီးရဲတော့ခံရနေတဲ့အတွက်ကြောင့်မလို့ဂျပန်ကနေတော့မှဥဆောင်ပြီးတော့မှာသရုပ်ပေါ်မှာထားရှိတဲ့စီးပွားရေးပိတ်ဆို့မှုတွေကိုပြဖြတ်ပေးဖို့အတွက်ကိုစူးစမ်းဆောင်ရွက်ပေးခဲ့ပါတယ်အဲ့ဒီလိုတဲ့အချိန်မှာဆိုလို့ရှိရင်ဒီ Houston Summit မှာဆိုလို့ရှိရင်ဂျပန်နိုင်ငံဝန်ကြီးချုပ်ကနေတော့ဥဆောင်ပြီးတော့မှာသရုပ်နိုင်ငံရဲ့ဒီစီးပွားရေးအနောက်နိုင်ငံကပြုလုပ်ထားတဲ့စီးပွားရေးပိတ်ဆို့မှုတွေကိုပြဖြတ်ပေးဖို့အတွက်ကိုသူစီစဉ်ဆောင်ရွက်ပေးဥဆောင်ဆောင်ရွက်ပေးခဲ့ပါတယ်အဲ့ဒီနောက်ပိုင်းမှာဆိုလို့ရှိရင်တတိယမြောက်ကြီးထပ်ပန်းတဲ့စီစဉ်တဲ့အနေနဲ့ဂျပန်နိုင်ငံကနေပြီးတော့မှာဒီသရုပ်နိုင်ငံပေါ်မှာ 7.6 billion dollar ပေါ့နော် 7.6 billion dollar ကိုကျွန်တော်တို့ကူညီပံ့ပိုးခဲ့ပါတယ်ဆိုတော့ဒီသရုပ်နိုင်ငံစီးပွားရေးတိုးတက်လာမှုဟာဆိုလို့ရှိရင်ဒီကနေတော့မှာအစာပြုတယ်လို့ဆိုလိုနိုင်ပါတယ်အဲ့ဒီနောက်ပိုင်းမှာဒီသရုပ်နိုင်ငံရဲ့စီးပွားစူးစမ်းမှုလည်းပါဝင်ပါတယ်သရုပ်နိုင်ငံဆိုရှင်အခုလက်ရှိအခြေအနေမှာစီးပွားအရန်ကိုတိုးတက်နေနိုင်ငံကြီးတစ်ခုလည်းဖြစ်ခဲ့ပြီဖြစ်ပါတယ်ဒီနောက်အဲ့ဒီနောက်တစ်ခုနောက်တစ်ချက်ကပါလဲဆိုရှင်မြန်မာနိုင်ငံကအင်မတန်ဒီဒုက္ခရောက်နေတဲ့အချိန်မှာအနောက်နိုင်ငံရဲ့စီးပွားရေးပိတ်ဆို့မှုတွေခံရတဲ့အချိန်မှာသရုပ်နိုင်ငံကပဲမြန်မာနိုင်ငံကိုကူညီခဲ့တယ်ဆိုတဲ့ဒီတမိုင်းကြောင်းကိုလည်းပဲကျွန်တော်ညှင်းဆန်လို့မရပါဘူးတဲ့အတွက်ကြောင့်မလို့ကျွန်တော်ဟာဆိုလို့ရှိရင်ဖြစ်နိုင်မယ်ဆိုလို့ရှိရင်တော့ဂျပန်နိုင်ငံနဲ့ဒီသရုပ်နိုင်ငံဆိုလို့ရှိရင်ပူးပေါင်းဆောင်ရွက်ပြီးတော့မှမြန်မာနိုင်ငံရဲ့ဒီငြိမ်းချမ်းနဲ့မြန်မာနိုင်ငံတိုးတက်ဖို့အတွက်ကိုနော်ပူးပေါင်းဆောင်ရွက်ပြီးပူးပေါင်းဆောင်ရွက်နိုင်တဲ့ foundation body တစ်ခုလေးကိုကျွန်တော်တည်ဆောက်နိုင်မယ်ဆိုလို့ရှိရင်တော့ကောင်းမယ်လို့ကျွန်တော်အနေနဲ့တည်ဆောက်နိုင်ဖို့လည်းကျွန်တော်ညွှန်လင့်ပါတယ်
โอเคครับไอ้တော့ဒီရခိုင်အရေးမှာဆိုရင်နိုင်ငံတကာကအာရုံစိုက်တာကအမတန်ကိုအရေးကြီးတဲ့အချက်ပါအဲ့ဒါကဘာလဲဆိုတော့ရိုဟင်ဂျာပြဿနာပါခင်ဗျအဲ့တော့ရိုဟင်ဂျာပြဿနာဟာဒါမွတ်စလင်နေနဲ့ဒီဗုဒ္ဓဘာသာရခိုင်တိုင်းရင်းသားတွေရဲ့မူလပြဿနာသဘောမျိုးလဲစောင့်နေပါတယ်ခင်ဗျအဲ့တော့ဒီရခိုင်ပြည်ငြိမ်းချမ်းရေးရဖို့ဆိုလို့ရှိရင်ဒါကဟိုရခိုင်တပ်မတော်နဲ့မြန်မာစစ်တပ်အကြားလက်နက်ကိုင်ပြည်ပခါရပ်သွားရုံနဲ့မကဘဲနဲ့တကယ်တမ်းရခိုင်ပြည်မှာရှိနေတဲ့တိုင်းရင်းသားတွေနဲ့ဒီဟိုမွတ်စလင်တွေရိုဟင်ဂျာတွေဂျာထဲမှာတူးနဲ့တူးနားလေသဘောပေါက်စွာနဲ့ငြင်းငြမ်းစွာအတူတူရှင်တွဲနေထိုင်ဖို့လည်းအဓိကဖြစ်တယ်လို့အများကယူဆပါတယ်ခင်ဗျအဲ့တော့မစ္စတာဆဆာကာဝါအနေနဲ့ရောဒီရိုဟင်ဂျာအရေးနဲ့ပတ်သက်လို့ရှိရင်ဘယ်လိုသဘောထားပါသလဲခင်ဗျအထူးသဖြင့်ဟိုရခိုင်ဟိုတပ်မတော်ရခိုင်ခေါင်းဆောင်တွေအနေနဲ့ရောဒီကိစ္စကိုလက်ခံနိုင်တယ်လို့ယူဆတာပါခင်ဗျ
私はその部分についてはですね前回その
ホケディ夜会ディダマあဖြစ်ပေါ်တဲ့ဒီပြဿနာတွေဟာဆိုလို့ရှိရင်เนาะဒီဘုဒ္ဓဘာသာဝင်နေတဲ့ဒီမွတ်စလင်ဘာသာဝင်နေရဲ့ဒီအရေးခင်ဖြစ်တဲ့လို့ခဏဆရာပြောသွားပါတယ်တိုးတော်လည်းပဲကျွန်တော်ပြီးခဲ့တဲ့တစ်ခေါက်ရခိုင်ဒေသကျွန်တော်တွားရောက်တဲ့အချိန်မှာဒီရိုဟင်ဂျာမွတ်စလင်တွေရှိတဲ့ဒီဈေးကိုလည်းပဲကျွန်တော်တွားရောက်မှထိလာခဲ့ပါတယ်တွားလေ့လာတဲ့အချိန်မှာဆိုလို့ရှိရင်အဲ့မှာရှိရသူတွေဟာဆိုလို့ရှိရင်ဒီရိုဟင်ဂျာမွတ်စလင်လူမျိုးတွေဟာဆိုလို့ရှိရင်အရင်ကငင်းချမ်းစွာနဲ့ပဲပေါ့နော်ဒီဒီစားတော်နေထိုင်တဲ့ဈေးဈေးတွေပေါ့နော်ရောင်းမလို့နေတယ်ကျွန်တော်တွေ့မြင်ခဲ့ရသလိုသူတို့ဆိုလို့ရှိရင်အင်မတန်ပျော်ရွှင်စွာငင်းချမ်းစွာအေးချမ်းစွာနဲ့ပဲဒီနေထိုင်နေတော်လာနေတာလည်းကျွန်တော်တွေ့ရှိခဲ့ရပါတယ်ဆိုတော့ဒီဗုဒ္ဓဘာသာနဲ့မွတ်စလင်ဘာသာတွေမဟုတ်ပါဘူးအခြားဘာသာဝင်တွေပါအတူတူကရှင်တွဲနေထိုင်တဲ့နိုင်ငံတွေဟာဆိုလို့ရှိရင်အိန္ဒိယအပါအဝင်အခြားနိုင်ငံတော်တော်များများမှလည်းပဲတို့အတူတူရှင်တွဲနေထိုင်နေရှိပါတယ်ဆိုတော့ဒါပေမဲ့လည်းလို့ဒီရခိုင်ဒေသရဲ့ဒီပြဿနာတစ်ခုကဘာလဲဆိုလို့ရှိရင်ဒီရှုံထွေးတဲ့ပြဿနာရဲ့အကြောင်းရင်းကဘာလဲဆိုလို့ရှိရင်အဲ့လိုမျိုးလူတွေကြားထဲမှာဒီအကျန်းဖက်အဖွဲ့အစည်းအကျန်းဖက်အဖွဲ့ဝင်တွေပေါ့နော်ဒီအဖွဲ့ဝင်တွေရှိနေတယ်ဆိုတော့အချက်တစ်ချက်ကလည်းပဲဒီအခြေအနေကိုပိုမှရှုပ်ခွေးစေပါတယ်ဆိုတော့ရခိုင်ပြည်နယ်မှာဆိုလို့ရှိရင်တော့ဒီပြဿနာဟာတစ်ခုရှိနေပါတယ်တစ်ခုကတော့ဒီအေးအေးနဲ့ကြားထဲမှာဖြစ်ပေါ်ရရှိပြဿနာဖြစ်နေတယ်တစ်ခုကဆိုလို့ရှိရင်ဒီရိုဟင်ဂျာပေါ့နော်ရိုဟင်ဂျာပြဿနာဖြစ်ပါလိမ့်မယ်ဒီလိုမျိုးဒီပြဿနာအခက်အခဲတွေနဲ့တွေ့ဆုံနေရတဲ့အခြေအနေဖြစ်ပါတယ်ဆိုတော့ဒီပြဿနာအခက်အခဲတွေကိုတစ်ချိန်တည်းမှာပဲအချိန်တူတူတောင်းတောင်းကာလအတော်အတွင်းမှာပဲဖြေရှင်းဖို့ဆိုတော့လောကမဖြစ်နိုင်ပါဘူးတိုးတော်လည်းနိုင်ငံတကာအဖွဲ့အစည်းတွေကတော့အတိုင်းဝဲဟာဆိုလို့ရှိရင်ဒီကိစ္စကိုဖြေရှင်းဖို့အတွက်အရင်ကရေကူတဲ့ပုံစံနဲ့သူကအလွယ်တကူနဲ့ပဲသူတို့ပြောလို့ရှိပါတယ်တိုးတော်လည်းပဲတကယ်တကယ်လက်တွေ့ဆောင်နေတဲ့လူတွေဟာဆိုလို့ရှိရင်ဘလောက်တော့ခက်ခဲလဲရှိတာဆိုတော့သူတို့အသိဆုံးပါပဲဆိုတော့ဒီတမိုင်းအကြောင်းတွေလည်းရှိရတဲ့ကြောင့်မလို့ဒါဆိုရှင်အင်တာခက်ခဲတဲ့ကိစ္စရတစ်ခုဖြစ်ပါတယ်ပထမဆုံးကတော့ဒီအေးအေးနဲ့ဂျာအထက်မှကြီးကျွန်တော်တို့ဒီဖြစ်ပျက်လဲရှိတဲ့ဒီပြဿနာတွေကိုမဖြေရှင်းနိုင်ဘူးဆိုလို့ရှိရင်ပထဝီအနေအထားရဒီရိုဟင်ဂျာပြဿနာပေါ့နော်ဒီဖြေရှင်းဖို့ဟာဆိုလို့ရှိရင်လည်းပဲဒီအဆင်ပြေသွားမှာအဆင်ပြေနိုင်မှာမဟုတ်ပါဘူးကျေတွေ့ချက်လို့ဒီမြန်မာနိုင်ငံအစိုးရအနေနဲ့လည်းပဲဒီရိုဟင်ဂျာအရေးစစ်တနာကိုဘယ်ပုံစံနဲ့ဖြေရှင်းကောင်းမလဲဆိုတာလည်းပဲသူလေးလေးနက်နက်စဉ်းစားဆောင်ရွက်နေလေမယ်လို့ကျွန်တော်ထင်ပါတယ်။အကြေးဒါဒီမြန်မာအစိုးရအနေနဲ့ဂျပန်အစိုးရကိုဒီကူညီပေးပါဆိုတော့မှဒီကူညီပံ့ပိုးတွေသူတို့တောင်းဆိုလာခဲ့မယ်ဆိုလို့ရှိရင်တော့ဒီကျွန်တော်တို့ဂျပန်အစိုးရနဲ့ဝမ်ပတ်တတာကျွန်တော်တို့ဒီလက်ခံအခွင့်အရေးတောင်းမှဖြစ်ပါတယ်။ဂျပန်အစိုးရဟာဆိုလို့ရှိရင်မြန်မာနိုင်ငံကိုပံ့ပိုးမှုအပံ့ပိုးဆုံးသောနိုင်ငံတစ်ခုဖြစ်ပါတယ်။ဂျပန်နိုင်ငံအစိုးရဆိုလို့ရှိရင်မြန်မာနိုင်ငံစီးပွားရေးတိုးတက်မှုတစ်ခုတည်းမဟုတ်ပါဘူး။မြန်မာနိုင်ငံဟာဆိုလို့ရှိရင်ငင်းချရေးတာယာဝပြောရတဲ့ဒီ potential တွေအရင်ကိုရှိတဲ့နိုင်ငံလို့ကျွန်တော်တို့ဒီခံယူထားပါတယ်။တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဒီဝမ်ပတ်တတာနဲ့ နေပတ်ဖို့တော့မှာဖြစ်ပါတယ်။ဘာကြောင့်မလို့ဒီမြန်မာနိုင်ငံက potential နဲ့ပြည့်ဝနေတဲ့အဲပြည့်နေတဲ့နိုင်ငံဖြစ်တယ်လို့ဆိုတော့ solo ကတည်းကဆိုလို့ရှိရင်လုံခဲ့တဲ့95နှစ်တုန်းကဆိုလို့ရှိရင်ဒီအာရှဒေတာမှာစီးပွားအခွင့်ပြုဆုံးနိုင်ငံဆိုလို့ရှိရင်ဂျပန်ပြီးလို့ရှိရင်ဒီမြန်မာနိုင်ငံဆိုလို့ရှိရင်အာရှဒေတာမှာစီးပွားအခွင့်ပြုဆုံးတဲ့နိုင်ငံဖြစ်ခဲ့တဲ့ကြောင့်ပြောရတယ်
ဟုတ်ကဲ့အဲ့ဒါဆိုလို့ရှိရင်အခုရခိုင်ပြည်ငြိမ်းချမ်းသွားတယ်ဆိုလို့ရှိရင် Nippon Foundation အနေနဲ့ရောအာမစ္စတာဆဆာကာဝါအနေနဲ့ရောဂျပန်အစိုးရအနေနဲ့ရောရခိုင်ပြည်ဖွံ့ဖြိုးတိုးတက်ရေးအတွက်ဘယ်လိုဟိုကူညီပံ့ပိုးမှုတွေပေါ့နော်ဘယ်လိုလုပ်ငန်းတွေကိုစဉ်းစားထားတယ်ခင်ဗျာဘယ်လိုဒါဟိုအလားအလာတွေပေါ့နော်ဒါလေးတွေရှိတယ်လဲဆိုတာလေးကိုဒီချက်တော့ပြောပြပါလားခင်ဗျာ
私たちはラカイン州に限りません全土で
ကျွန်တော်ကဆိုလို့ရှိရင်ရခိုင်ဒေသတစ်ခုထဲပဲဒီကျွန်တော်ကကုညပံ့ပိုးမယ်ဆိုတဲ့ဒီသဘောထားကကျွန်တော်လုံးဝမရှိပါဘူးမြန်မာတနိုင်ငံလုံးအတိုင်းအတာနဲ့ကျွန်တော်တို့ဒီကုညပံ့ပိုးသွားမှာဖြစ်ပါတယ်ဆိုတော့ဒီမြန်မာနိုင်ငံရဲ့ဒီကုညပံ့ပိုးတဲ့အချိန်မှာဆိုလို့ရှိရင်လည်းပဲဒီမြန်မာနိုင်ငံရဲ့အနာဂတ်ဖြစ်တဲ့ဒီကလေးတွေကိုကျွန်တော်လည်းမျိုးဒီဆင်းရဲဒုက္ခအတွေ့အကြုံတွေဆိုတော့မခံစားခိုင်းစေချင်ပါဘူးတကယ်တော့ကျွန်တော်ကဆိုလို့ရှိရင်ဒီပထမဆုံးဒီ IDB ကမှရှိတဲ့ဒီဒုက္ခတွေတွေပေါ့တပ်ပွဲဆောင်ပြည်သူတွေဆိုလို့ရှိရင်မူလဒေသတို့ပြန်လည်ဖို့အတွက်ကိုကျွန်တော်ကုညပံ့ပိုးမယ်ပြီးလို့ရှိရင်ကလေးတွေပညာသင်ကြားရေးဒီအခွင့်အရေးပေါ့နော်ရရှိတဲ့ဖို့တော့ကျွန်တော်ကုညပံ့ပိုးသွားမှာဖြစ်ပါတယ်ဒီမျိုးကုညပံ့ပိုးမှုဟာဆိုလို့ရှိရင်မြန်မာနိုင်ငံတနိုင်ငံလုံးအတိုင်းအတာနဲ့ကျွန်တော်ကုညပံ့ပိုးသွားမှာဖြစ်ပါတယ်အဓိကတော့ကလေးတွေပဲရှိတဲ့အမျိုးသမီးတွေမြန်မာနိုင်ငံမှာရှိတဲ့ဒီလူငယ်တွေအတွက်ကျွန်တော်ဆိုလို့ရှိရင်ဒီအသက်မွေးဝမ်းကြောင်းပေါ့နော်ဒီပညာတွေတက်အောင်ဆိုတော့မှကုညပံ့ပိုးမှုတွေလည်းကျွန်တော်ပြုလုပ်သွားမှာဖြစ်ပါတယ်အဓိကလူသားချင်းစာနာထောက်ထားတဲ့ကုညပံ့ပိုးမှုတွေကျွန်တော်ပြုလုပ်သွားဖို့တော့ကိုဆုံးဖြတ်ထားပါတယ်ကုညပံ့ပိုးသွားတဲ့အချိန်မှာဆိုလို့ရှိရင်ပဲတစ်နှစ်နှစ်နဲ့ကျွန်တော်ကုညပံ့တစ်နှစ်နှစ်နဲ့ထဲပဲကျွန်တော်ကုညပံ့ပိုးသွားမယ်ဆိုတဲ့ဒီအစီအစဉ်ကြီးပဲချက်ကလုံးဝမရှိပါဘူးမြန်မာနိုင်ငံလုံးဝငြိမ်းချမ်းသွားတဲ့အချိန်အထိမြန်မာနိုင်ငံဆိုလို့ရှိရင်တစ်လုံးတစ်ဝတီတော့တစ်ဆုတစ်ပြည်တော့နိုင်ငံတော်ဖြစ်တဲ့အချိန်အထိကျွန်တော်ဆိုလို့ရှိရင်ဒီလူသားချင်းစာနာထောက်ထားတဲ့ကုညပံ့ပိုးမှုတွေကိုဆက်ဆက်မပြတ်ကုညပံ့ပိုးသွားဖို့ကျွန်တော်ဆုံးဖြတ်ထားပါတယ
်ဟုတ်ကဲ့အဲ့ဒါဆိုလို့ရှိရင်အခုမကြခင်ဘယ်တော့လောက်မှမြန်မာနိုင်ငံကိုသွားဖို့ရှိမှာလဲခင်ဗျာအဲ့လိုသွားပဲဆိုလို့ရှိရင်နောက်ထပ်ဟိုအဆင့်တစ်ဆင့်ပေါ့နော်ဘယ်လိုဆေးရှိဆက်တိုးပြီးတော့လုပ်ဖို့စဉ်းစားထားတာပါလဲခင်ဗျာ
そこに住む人たちへの平和の果実を与えると
ဒီကျွန်တော်မြန်မာနိုင်ငံသွားရဒီအဓိကရွေးချက်ဆိုရှင်အများကြီးငင်းချဲအဖြစ်ခက်ရဆဲရရှိဖို့ပြင်ဆင်ရရှိဖို့ဖြစ်ပါတယ်ကျွန်တော်လက်ရှိဒီကုနီထောက်ပံ့မှုတွေပြုလုပ်တာဆိုလို့ရှင်အဖြစ်ခက်ရဆဲထားတဲ့ data မှာရှိတဲ့ B2B လူထုတွေဟာဆိုလို့ရှင်ငင်းချဲရဲ့ဒီအသီးအဖွင့်တွေပေါ့သူတို့ရရှိခံစားအားနဲ့ဖို့တော့ကိုကျွန်တော်တို့လူအပ်တဲ့ကုနီပံ့ပိုးမှုလူတွေကိုဆောင်ရွက်ပေးနေရှိပါတယ် Nippon Foundation ကဒါဆိုလို့ရှင်ဒီ Nippon Foundation ဒီကုနီပံ့ပိုးမှု style ကိုလည်းကျွန်တော်မြန်မာဆိုပါတယ်လက်ရှိအခြေအနေမှာဆိုလို့ရှင်ဒီကရင် data နဲ့ကရင်ပြည်နယ်နဲ့မွန်ပြည်နယ်မှာဆိုလို့ရှင်ကျွန်တော်တို့ဒီဒုက္ခတဲ့တဲ့တွေအတွက်ကြောင်းဆောက်လုပ်ပေးတာတဲ့အိမ်ဆောက်ပေးတာဒီလို့ရှိအသက်မွေးဝမ်းကြောင်းပညာသင်ကြားပေးတာလည်းကျွန်တော်ဆောင်ရွက်ပေးလက်ရှိပါတယ်အခုလက်ရှိအချိန်မှာဆိုလို့ရှိရင်ကချင်ပြည်နယ်မြစ်ချနားမှာရှိတဲ့ဒီဒုက္ခတွေအဲဒီဒီမူလတပ်ဝဲဆောင်ပြည်သူတွေပေါ့နော်ဒီမူလဒေတာမူလရွာကိုပြန်နှံ့ဖို့အတွက်လည်းပဲကျွန်တော်ကူညီပံ့ပိုးမှုပြုလုပ်ပေးတဲ့အနေနဲ့အိမ်တည်ဆောက်ပေးတာလည်းကျွန်တော်ဆောင်ရွက်ပေးလက်ရှိပါတယ်အခုချိန်ကြီးကျွန်တော်ဒီအချိန်မော30လောက်ကိုကျွန်တော်တွယ်ရောက်ခဲ့ပြီးဖြစ်တဲ့ကြောင့်မလို့မြန်မာနိုင်ငံဆိုလို့ရှိရင်ဒီကျွန်တော်ဒီမွေးစားတီတစ်ခုလို့နိုင်ငံတစ်ခုလို့ပါပဲတကယ်တော့ကျွန်တော်အချိန်ရရဆိုလို့ရှိရင်တော့ဒီအချိန်ကြီးကျွန်တော်ပြန်လို့မှသွားမယ်ဆိုရှိပါတယ
်ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်ခင်ဗျာအဲ့တော့ဒီမြန်မာနိုင်ငံရဲ့ငြိမ်းချမ်းကိစ္စတွေကိုကူညီဆောင်ရွက်ပေးနေတဲ့ Nippon Foundation ရဲ့ဥက္ကဋ္ဌကြီး Mr. Yoyi Sasakawa ကိုအခုလိုဖြေချပေးတဲ့အတွက်ကျေးဇူးတင်ကြောင်းပြောပါရစေခင်ဗျာကျေးဇူးတင်ပါတ
ယ်ဆောမြန်မာနော်ဝါဟိနိုတာဘယ်နီမချင်းရဲ့ question ကစားတဲ့ video ဆက်နေပေါ်ဆိုင်တာခိုင်တော့ post ဆက်ပါခိုင်ချင်မှာအခန်းရှာမရှိခဲ့တဲ့တော
့ありがとうございました
ကျေးဇူးတင်ပါတယ
်မင်္ဂလာပ
ါမလာပါခင်ဗျာ
VOA ကနေတနေ့တာနောက်ဆုံးသတင်းတွေကို email ကနေတဆင့်နေ့စဉ်သတင်းလွှာအဖြစ်ပို့ပေးနေပါတယ်။ဖြစ်ပေါ်တိုးတက်သမျှနောက်ဆုံးသတင်းတွေကို email သတင်းလွှာအဖြစ်လက်ခံရယူလို့တဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ internet စာမျက်နှာ www.voanews.com/burmese မှာ sign up လုပ်ပြီးတော့တောင်းယူနိုင်ပါတယ်။ကိုယ့်ရဲ့ email လိပ်စာကိုပြည့်ပြည့်စုံစုံမှန်မှန်ကန်ကန်ထည့်သွင်းပေးပါလို့ပြောပါရစေ။VOA email တင်လာတွေကိုပုံမှန်ရယူနေသူတွေအားလုံးကို VOA ကကျေးဇူးတင်ပါတယ်ရှင
်အခုဆက်ပြီးကဘာတလွားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်ကိုလံဘီယာနိုင်ငံမြို့တော်ဘိုဂိုတာမှာရွှေကတ်ထားတဲ့ဟမ်ဘာဂါတစ်လုံးကိုဒေါ်လာ60နဲ့ရောင်းချနေပါတယ်အီဂျစ်နိုင်ငံကိုင်ရိုမြို့မှာအမြင့်အာယုံကိုလှည့်စားနိုင်တဲ့ပြတိုက်တစ်ခုကိုဖွင့်လှစ်ခဲ့ပါတယ်ဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငင်းချမ်းနဲ့မတ်အလိမ္မာတို့ကတင်ဆက်ထားပါတယ်
။ကိုလံဘီယာနိုင်ငံမြို့တော်ဘိုဂိုတာကစားတောက်ဆိုင်တစ်ခုမှာရွှေဆက်ဆောက်ပေးရင်တောက်တောက်ပြောင်ပြောင်အပေါ်ကထပ်လုပ်ထားတဲ့ဟမ်ဘာဂါအသားညပတ်မုတ်ကိုရောင်းချလိုနေတာပါ။ ီဟမ်ဘာဂါအကြီးစားတစ်ခုရဲ့ဈေးနှုန်းကအမေရိကန်ဒေါ်လာ60ရှိပါတယ်။ပိုဂိုဒါမှာယိုယိုဟမ်ဘာဂါတစ်ခုကိုတော့အမေရိကန်ဒေါ်လာ5ဒေါ်လာကျော်ပေးရတာပါ။ဒီရွှေဟမ်ဘာဂါကိုပြင်သစ်ပေါင်းမအမျိုးအစား Brioche အလယ်မှာအသားနှပြားရဲ့မီးမြိုက်ထားတဲ့ဝက်ပေါင်းကြောင့်ကျွတ်ကျွတ်ရွရွကျက်သွန်ကျွတ်ကျော်ဒိန်ကဲအပြားနှစ်ထပ်ပါပါတယ်။ပေါင်မုတ်အပေါ်မှာတော့အမေရိကန်ကတင်တွင်နဲ့စားလို့ရတဲ့16ပဲရှိတဲ့ရွှေပြားရွက်5ခုနဲ့အုပ်ထားတာပါဒီရွှေရွက်ရွက်ရဲ့အထူကတော့3.3x3.15mm ရှိပါတယ်ဒီရွှေနဲ့လုပ်တဲ့ဟမ်ဘာဂါတွေကိုတူရကီနိုင်ငံစားတောက်ဆိုင်တွေကနေအတွက်ယူလုပ်ထားတာလို့ဒီကိုလံဘီယာကစားတောက်ဆိုင်ပိုင်ရှင်ထိုရိုမခွိုင်းကဆိုပါတယ်COVID-19 ကရောဂါကာလနိုင်ငံသားခီးမသွားနိုင်တာမို့ကိုလံဘီယာနိုင်ငံကစားသုံးသူတွေကိုသူကဒီလိုဟင်းလျာအသစ်စမ်းတွေပေးနိုင်ဖို့စိတ်ကူးထားတာပါရှင
်အီတလီနိုင်ငံမှာအမျိုးသမီးတယောက်ဟာရိုးရာပုံမြင်တွေထဲကလက်ဆောင်ပေးတတ်တဲ့ Befana ဆုံးမကြီးပုံစံဝတ်ဆင်ပြီးတော့ကလေးဆေးရုံတစ်ခုကိုလက်ဆောင်နေသွားပေးခဲ့ပါတယ်အီတလီတောင်တန်းဒေသကယ်ဆယ်ရေးအဖွဲ့ကအဖွဲ့ဝင်တယောက်ဖြစ်တဲ့ Donatella ဆိုသူအမျိုးသမီးတဦးကစုံမကြီးအဖြစ်ဝစ်ဆင်ခဲ့တာဖြစ်ပြီးတော့ကယ်ဆယ်ရေးမှာသုံးတဲ့ကျိုးတွေကိုအသုံးချပြီးတော့ဆေးရုံထဲကိုကျိုးနဲ့သွဲဆင်းခဲ့တာပါခရစ်စမတ်ဘိုးဘိုးကြီးဆန်တာကလော့စ်လိုပဲအီတလီရိုးရာပုံမြင်တွေထဲကဘက်ဖာနာကလည်းဇန်နဝါရီလ5ရက်နေ့ညမှာကလေးတွေကိုလက်ဆောင်ပေးတတ်တာပါကလေးဆေးရုံကနေလှမ်းကြည့်နေတဲ့ကလေးတွေကိုလည်းဘက်ဖာနာကလက်ပြနှုတ်ဆက်ခဲ့ပါတယ်
ဒီကောင်ကနိုင်ငံကတရိတ်ဆိုင်ရုံမှာစပိန်စကားနဲ့ naive နှင်းဖြူမလေးလို့နာမည်ပေးလိုက်တဲ့ရှားပါးကြားဖြူမလေးတကောင်မွေးဖွားလာပါတယ်။ဒါမှလည်းဒီကြားဖြူမလေးကိုသူ့မိခင်အဝါရောင်ဘင်္ဂလားကြားမကြီးကမလို့ခြင်းတဲ့အတွက်လူသားတွေကမွေးမြူနေရပါတယ်လို့တရိတ်ဆိုင်ရုံတာဝန်ရှိသူတွေကပြောပါတယ်။ကမ္ဘာသားရဲ့တရိတ်ဆိုင်ရန်ပုံငွေအဖွဲ့ WWF ကတော့ဒီကြားဖြူမလေးကိုမျိုးရိုးဗီဇပုံမှန်မဟုတ်ဘဲမွေးလာတာလို့သတ်မှတ်ပြီးတော့တဘာဝထဲမှာတော့မတွေ့ရသေးဘူးလို့ပြောပါတယ်။ဒါမဲ့လည်းအခုလိုတရိတ်ဆိုင်ရုံတွေမှာအများကြီးရှိတယ်လို့လည်းပြောပါရယ်။အမေရိကန်နိုင်ငံမင်နီဆိုရာပြည်နယ်ကကြောင်ကြီးမျိုးထိမ့်သိမ်းဆောက်ရှောက်ရေးကိဟာကလေးလာချက်အရတော့ဒါဟာဘင်္ဂလားကျောင်းမှာပါတဲ့ recessive ငုံနေတဲ့မျိုးရိုးဗီဇကြောင့်ဖြစ်တယ်လို့ပြောပါရယ်။သူတို့ဟာအယ်ဘိုင်နိုယောဂါလို့အရေးပြားအယောင်ခြေဓာတ်ချွတ်တယ်နေတာမျိုးဒါမှမဟုတ်တခြားမျိုးစိတ်တစ်ခုဖြစ်သွားတာမျိုးမဟုတ်ဘူးလို့လည်းပြောပါရယ်။
ဒီနိုင်ငံကိုင်ရိုမြို့မှာအမြင်အာရုံကိုလှည့်စားနိုင်တဲ့ပြတိုက်တစ်ခုကိုဖွင့်လှစ်ခဲ့ပါတယ်။အဲ့ဒီပြတိုက်မှာရေကူးကန်အောက်ထည့်ရေမဆိုးပဲလမ်းလျှောက်သွားနိုင်ပြီးတော့လိုင်ကူထဲဝင်လိုက်ရင်အောက်ကမြေကြီးကပြောင်းပြန်လှန်သွားတာမျိုးလည်းဖြစ်နိုင်ပါတယ်။ဒါပေမဲ့ဒါရီအားလုံးဟာအစစ်မှန်မဟုတ်ဘဲလာရောက်တဲ့သူတွေရဲ့အမြင်အာရုံနဲ့ခံစားမှုအသိပေကိုလှည့်စားထားတာပါ။အဲ့ဒီလိုလှည့်စားထားတဲ့ပြကန်းမျိုး80လောက်ကိုလာရောက်လည်ပတ်သူတွေအနေနဲ့ခံစားနိုင်ပါတယ်။ဧည့်သည်တွေရဲ့အာရုံတွေကိုလှည့်စားဖို့ဖန်တီးထားပြီးတော့တခုချင်းစီရဲ့နောက်ွယ်မှာသိပ္ပံနည်းတွေအပါအဝင်သင်္ချာနည်းပညာအရာနဲ့စိတ်ပညာအရာလည်းရှင်းပြနိုင်တာမျိုးပါလို့ပြတိုင်းမန်နေဂျာကပြောပါတယ်။ရည်ရွယ်ချက်ကတော့ကျွန်တော်တို့မျက်လုံးကမြင်တာမျိုးကိုဘုံနောက်ကဘာလို့နားမလည်ရတယ်လဲဆိုတာကိုရှာဖွေတွေ့နိုင်ဖို့ပါလို့လည်းမန်နေဂျာကပြောပါတယ်။လူကြီးတွေအတွက်သာမကကလေးတွေအတွက်ပါစီစဉ်ထားပါတယ်။
တော်ရရှင်များရှင်တင်းငွနေနေညပိုင်းအတွက်ပတ်စင်ကဏ္ဍတွေကိုနားဆင်လို့အပြီးမှာတော့အခုဆက်လက်ပြီးတော့သတင်းချင်းချက်ကိုပြောပြပေးပါမယ်။ဗြိတိန်မှာလက်ရှိကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးတရက်ကိုလူနှစ်သိန်းကိုထိုးနှံပေးနေရကနေဆက်ပြီးတော့တစ်ပတ်မှာလူနှစ်သန်းအထိထိုးနှံပေးဖို့စီစဉ်နေပါတယ်။ယောဂါကူးစက်နိုင်ခြင်းများသူတွေကို February လအလယ်လောက်မှာနောက်ဆုံးထားပြီးကာကွယ်ဆေးထိုးနိုင်ဖို့လိုအပ်တယ်လို့ဒီသတင်းပတ်ထဲကာကွယ်ဆေးထိုးနှံပေးတဲ့စင်တာကြီးတွေဖွင့်လှစ်သွားမယ်လို့ကျန်းမာရေးဝန်ကြီး Matt Hancock ကဒီကနေ့ပြောပါရယ်။ American Congress လွှတ်တော်ရဲ့ကိုလူ့အကြီးဝန်ရောက်စီးနှင်အောင်လှုံ့ဆော်ခဲ့တဲ့ဆိုတဲ့စွဲချက်နဲ့သမ္မတ Donald Trump ကိုလွှတ်တော်ကနေအရေးယူဖို့အရှိန်မြှင့်လှုံ့ဆော်နေပါရယ်။သမ္မတကိုတရားစွဲဆိုမှုကိုတနင်္လာနေ့အစောဆုံးထားပြီးစတင်လှုပ်ဆောင်မယ်လို့ American အောက်လွှတ်တော်ဒီမိုကရက်အမတ်တွေကစနေနေ့ကပြောဆိုခဲ့ကြပါတယ်။ဒီမိုကရေစီနိုင်ငံတွေဖြစ်တဲ့ American ပြည်ထောင်စုနဲ့ Taiwan တို့အကြားတရားဝင်မဟုတ်သေးတဲ့နှစ်နိုင်ငံဆက်ဆံရေးကောင်းအောင်တည်ဆောက်နေချိန်မှာပဲ American အရာရှိတွေနဲ့ Taiwan တာဝန်ရှိသူတွေကြားဆက်သွယ်ခွင့်တင်းကျပ်ထားတာတွေကို American ဘက်ကဖြေလျှော်ပေးလိုက်ပါတယ်။American နိုင်ငံသားရေးဝန်ကြီး Mike Pompeo ကထိုင်ဝမ်ဟာယုံကြည်စိတ်ချရတဲ့မိဖက်နိုင်ငံဖြစ်တယ်လို့ရည်ညွှန်းပြောဆိုခဲ့ပြီး American ရဲ့ထိပ်တန်း agency တွေအနေနဲ့အရင်နှုန်းက American နိုင်ငံသားရေးဝန်ကြီးဌာနကထိုင်ဝမ်နဲ့ဆက်ဆံရေးနဲ့ပတ်သက်ပြီးထုတ်ပြန်ထားတဲ့လမ်းညွှန်ချက်တွေကိုပြန်စဉ်းစားသုံးသပ်ဖို့တိုက်တွန်းထားပါတယ် တော်ရရှင်များရှင်တနင်္ဂနွေနေ့ညပိုင်းအတွက် VUE အစီအစဉ်တွေကတော့ဒီလောက်ပါပဲရှင် VUE ကိုအားပေးနားဆင်နေတဲ့ကျေးဇူးတင်ပါတယ်တော်ရရှင်များနဲ့တကွာမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်ကျွန်မများတစ်ဆင့်အောင်ပါ
This program has come to you from the Voice of America, Washington.